Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှိများရှင် VOA American တန်ခါနေ2022ခုနှစ် January 14ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညအတွက်အစီအစဉ်တွေကိုလိုင်းဒိုမီတာ31 32နဲ့52တို့ကနေဓာတ်ရိုက်နားဆင်နိုင်တဲ့လိုရုပ်သံကပါရှုစားနိုင်ကြပါပြီ။ဒီကနေ့ညအတွက်အစီအစဉ်တွေကိုတော့ကျမစုမုံကအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးမှာပါရှင်
။ပြန်ကင်ကြပါစေခင်ဗျာ။ဒီကနေ့ညသတင်းတွေထဲမှာ ICJ မှာမြန်မာနိုင်ငံကိုစားပြုခုခံချေပါခဲ့တဲ့ဒေါန်ဆန်းစုကြည်ကိုကိုယ်စားလှယ်အဖွဲ့ခေါင်းဆောင်အဖြစ်ကနေဖယ်ရှားလိုက်တဲ့သတင်းနဲ့အတူဒေါန်ဆန်းစုကြည်ပေါ်နောက်ထပ်အာဂရီအမှုတွေထပ်တိုးတာအာဆီယံဥက္ကဋ္ဌတဲ့ဟာသူ့တဒံတွင်မျက်နှာတတလှုပ်ဆောင်မယ်လို့ယုံကြည်တဲ့အကြောင်းစစ်ကောင်စီကပြောလိုက်တာဆားတဲ့သတင်းတွေနဲ့အတူမြန်မာဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်သိမ်းပြောပြပါမယ်
။ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူဒီနေ့အတွက်နောက်ဆုံးရသတင်းတွေကိုနားဆင်ရမယ့်အထဲမှာတော့အမေရိကန်ဟာအာရှနိုင်ငံတချို့နဲ့ပူးပေါင်းပြီးတော့မြန်မာနိုင်ငံကိုဖိအားပေးဖို့ကြိုးစားနေပါတယ်လို့စစ်ကောင်စီဘက်ကဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။
ဒါကြောင့်မြန်မာနိုင်ငံကိုအာဆီယံမျက်နှာစာဘက်ကနေလှည့်ပြီးဖိအားပေးနိုင်ဖို့အမေရိကန်နိုင်ငံကတာဝန်ရှိသူတွေဟာသူတို့နဲ့အကျိုးတူပေါ့သူတို့နဲ့အကျိုးတူဒေသတွင်းနိုင်ငံတွေကိုမကြာခဏလာရောက်နေတာလည်းတွေ့နိုင်မှာဖြစ်ပါတယ
်စစ်ကောင်စီပြောခွင့်ရပြောခဲ့တာပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်နောက်ဒီပောက်ကွဲမှုတချို့နဲ့စစ်ကောင်စီကိုဒီစန့်ကျင်ဆန္ဒပြပွဲတွေဖြစ်နေတဲ့အကြောင်းသခိုင်းတိုင်းပလဲနဲ့ရင်းမပင်ဘက်ကလေကြောင်းတိုက်ခိုက်မှုဖြစ်စဉ်ကရင်ပြည်နယ်မြဝတီခရိုင်နယ်ကတိုက်ပွဲအခြေအနေစတဲ့နောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုကျော်သိန်းနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါလိမ့်မယ်ရှင
်နိုင်ငံတကာတရားရုံး ICJ မှာမြန်မာနိုင်ငံကိုစားပြုပြီးခုခံချေပါခဲ့တဲ့နိုင်ငံတော်အတယ်မင်ငံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နေရာမှာအစာထူပြောင်းလဲလိုက်ပြီးလို့ကမ်ဘီယာနိုင်ငံရဲ့ရှင်နေချုပ်ဒေါက်တာဂျာလိုကရိုက်တာသတင်းဌာနကိုဒီကနေ့ပြောပါတယ်လူမျိုးတုံးတပြတ်မှုကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့မြန်မာနိုင်ငံကိုကမ်ဘီယာနိုင်ငံကတရားစွဲဆိုထားတဲ့အမှုအတွေ့နယ်သာလန်နိုင်ငံတဟိတ်မြို့ ICJ တရားရုံးမှာ2019ခုနှစ်ကလုပ်ခဲ့တဲ့ဂျာနာစစ်ဆေးပွဲတွေအတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကမြန်မာနိုင်ငံကိုကိုစားပြုပြီးခုခံချေပါခဲ့တာပါဒါပေမဲ့အခုဖေဖော်ဝါရီ22ရက်နေ့ကျရင်လုံးမဲ့နောက်ထပ်ဂျာနာပွဲတွေမတိုင်ခင်မှာပဲဒေါန်ဆန်းစုကြည်ကိုကိုယ်စားလှယ်အဖွဲ့ခေါင်းဆောင်အဖြစ်ကဖယ်ရှားလိုက်တဲ့သတင်းထွက်လာတာပါရှိလာကြနာပွဲဒီမှာမြန်မာနိုင်ငံဘက်ကနေဘယ်သူကဥဆောင်ခြေပါမလဲဆိုတာကိုတော့အတိအကျမသိရသေးပါဘူး2020ခုနှစ်ဇွန်လတုန်းကတော့ ICJ မှာရင်ဆိုင်ဖို့အတွက်ဆိုပြီးဥဆောင်ကော်မတီတရက်ကိုစစ်ကောင်စီကဖွဲ့စည်းခဲ့ပါတယ်အဲ့ဒီကော်မတီကိုစစ်ကောင်စီကနိုင်ငံခြားရေးဝန်ကြီးဦးဝနမောင်လင်းကဥက္ကဋ္ဌအဖြစ်ဥဆောင်ပြီးအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ဝန်ကြီးဦးကိုကိုလိုင်းနဲ့ရှေ့နေချုပ်ဒေါ်သီတာဦးတို့ကိုဒုတိယဥက္ကဋ္ဌဖြစ်တောင်းပေးထားပါတယ်ဒေါ်သီတာဦးဟာဒေါန်ဆန်းစုကြည်ကိုယ်တိုင်တွားရောက်ခြေပါတော့ငါလဲကိုယ်စလဲအဖွဲ့ထဲမှာပါဝင်ခဲ့ဦးပါတယ် hybrid ဂျာနာပွဲတစ်ခုကို2022ခုနှစ်ဖေဖော်ဝါရီလ20ရက်နေ့မှာစတင်မှုစီစဉ်ထားပါတယ်လို့ဂန်မီယာရှေ့နေချုပ်ဒေါက်တာဂျလိုးကပြောပါတယ် hybrid ဂျာနာပွဲဆိုတာကတော့တရားရုံးတယောက်မဲ့သူတွေအနေနဲ့ covid-19 ကာယရောဂါဆိုင်ရာကန့်သတ်ချက်တွေကြောင့်အားလုံးလူကိုယ်တိုင်တက်ခွင့်ရမှာမဟုတ်ဘဲတချို့ကလူကိုယ်တိုင်တချို့က online ကတစ်ဆင့်တက်ရောက်ကြမှာပါ2019ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်တပ်ကလုပ်ခဲ့တဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေအတွင်းစစ်တပ်ဟာရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတက်ဖြတ်မှုကျူးလွန်ခဲ့တယ်ဆိုပြီးစီရင်ပေးဖို့ကမ်ဘီယာနိုင်ငံက ICJ မှာတရားစွဲဆိုလျှောက်ထားခဲ့တာပါရခိုင်မြောက်ပိုင်းမှာစစ်တပ်ရဲ့လူဆောင်ချက်ကိုအဲ့ဒီချိန်ကနိုင်ငံတော်အကြီးအကဲဖြစ်တဲ့ဒေါ်ဆန်းစုကြည်ကိုယ်တိုင် ICJ မှာဦးဆောင်ချေပါခဲ့တာဖြစ်ပါတယ်ရိုဟင်ဂျာလို့ခေါ်စီတော်ကိုစစ်ကောင်စီကလက်မခံတယ်လို့ရိုဟင်ဂျာဆိုတာမရှိဘူးလို့ညင်းဆိုထားပါတယ
်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ပေါ်စစ်ကောင်စီကထမှန်တရားစွဲထားတဲ့လေရင်ငှားရဲမှုနဲ့ပတ်သက်တဲ့အာဂရိလိုက်စားမှုငှားမှုကိုဒီနေ့စတင်ကြားနာဖို့လုပ်ခဲ့ပေမဲ့ရွှေ့ဆိုင်းလိုက်ရပါတယ်ဒါပေမဲ့အရင်နေပြည်တော်နဲ့ရန်ကုန်မှာဆွဲဆိုထားတဲ့ဒေါန်ဆန်းစုကြည်လည်းပါတယ်နောက်အဂတိလိုက်စားမှု၅ခုထဲကသုံးခုကိုတော့နေပြည်တော်တရားအထူးရုံးမှာဒီနေ့စစ်ဆေးကြားနာနိုင်ခဲ့ပါတယ်ရွှေဆိုင်လဲရတာကတော့ဒီနေ့မှာဆွဆွဲခံရသူတွေဘက်ကလိုက်မဲ့ရှေ့နေတွေရွေးချယ်တင်ပြရေးဆွေးနွေးဖို့အချိန်မရသေးတာမို့ရှေ့ဘက်ဇန်နဝါရီ21ရက်နေ့မှာသာရှေ့နေပါပါအရင်တင်ဖို့တရားဝန်ကရချိန်ပေးခဲ့တာလို့ရှေ့နေသူက VOA ကိုရှင်းပြပါတယ်ဒီနေ့စစ်ခဲ့တဲ့အမှုသုံးခုကတော့နေပြည်တော်လိုက်ရုံတော်စိုက်ပျိုးသံမွေပညာသင်တန်းကျောင်းမြေနေရာနှစ်ခုကိုအာဏာတော်လွှဲသုံးယူခဲ့တယ်လို့ NLD ဝန်ကြီးတွေနဲ့အတူဆက်ဆူထားတဲ့အမှုနှစ်မှုနဲ့ရန်ကုန်ကဒေါခင်ကြီးဖောင်ဒေးရှင်းမြေနေရာယူမှုတွေဖြစ်ပါတယ်။ဒီမှုသုံးခုလုံးတွဲစစ်ကောင်စီတရားလွှဲပြတတ်တဲ့ရန်ကုန်တိုင်းဒေသကြီးစည်ရင်စစ်ချုပ်ဒေါခင်မချုပ်ကိုနှစ်ဖက်ရှင်းနေတဲ့ကဒီနေ့အပြန်အလှန်မေးမြန်းခဲ့ကြပါတယ်။နောက်လာမယ့်ရှေ့ဘက်တောက်ကြတဲ့ယုံချင်မှာတော့နေပြည်တော်ကဒေါခင်ကြီးဖောင်ဒေးရှင်းမြေနေရာယူမှုဆက်ဆွဲချက်ပေါ်စစ်ကောင်စီတတ်တဲ့အဖြစ် ဒီဒေါက်ကင်ကြီးဖောင်ဒေးရှင်းအလုံမှုဆောင်ဖွဲ့ဝင်ဒေါက်တာတန့်တော်ကောင်ထပ်ဆိုဖို့ရှိနေပါတယ်ခင်ဗျာ
ရှိတော်ကျနိုင်ငံများဖွဲ့အာဆီယံအလှည့်ကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံအနေနဲ့အလှည့်ကျသတန်းတွင်မျက်များတက်တာလှုပ်ဆောင်မယ်လို့ယုံကြည်တဲ့အကြောင်းအာနာသိန်းစစ်ကောင်စီပြောခွင့်ရကဒီကနေ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ပြီးခဲ့တဲ့သတင်းပတ်ကမြန်မာနိုင်ငံကိုလာခဲ့တဲ့ခီးစဉ်ကနေရလဒ်ကောင်တွေထွက်ခဲ့တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကဆိုပါတယ်မြန်မာနိုင်ငံပေါ်နိုင်ငံတကာကဖိအားပေးတာရော့ကြမသွားသေးပေမဲ့အဲ့ဒီဖိအားတွေကိုအလျှော့ပေးသွားမှာမဟုတ်ဘူးလို့လည်းဗိုလ်ချုပ်စောမင်းထွန်းကပြောပါတယ်ဝန်ကြီးချုပ်ဟွန်ဆန်ရဲ့မြန်မာခီးစဉ်ကနေရလဒ်ကောင်တွေထွက်ခဲ့တယ်လို့စစ်ကောင်စီဘက်ကပြောပေမဲ့ဒီကြီးစင်နဲ့ပတ်သက်ပြီးအာဆီယံဖွဲ့ဝင်နိုင်ငံတချို့ကဝေဖန်ပြောဆိုထားပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ရဲ့မြန်မာကြီးစင်အပေါ်စစ်ကောင်စီကိုဒေတာတွေမှအတိမတ်ပြုတာဖြစ်တယ်လို့မြင်သွားနိုင်နေဆိုပြီးအာဆီယံဖွဲ့ဝင်နိုင်ငံတချို့ကြားမှာစိုးရိမ်မှုရှိတယ်လို့မလေးရှားနိုင်ငံသားရဲ့ဝန်ကြီးကတာတာပရီနေမှာပဲပြောခဲ့ပါတယ်။သူ့ရဲ့ကြီးစင်ပေါ်မြန်မာစစ်ဘက်ကိုအတိမတ်ပြုမှုတစ်ခုအဖြစ်မြင်ကြတာဒါမှမဟုတ်အဲ့လိုအဓိပ္ပာယ်ဖွင့်ကြတာတွေရှိတဲ့အတွက်ဒီကြီးစင်ကိုမသွားခဲ့သင့်ဘူးလို့မြင်ကြသူတွေရှိပါတယ်ဆိုပြီးမလေးရှားနိုင်ငံသားဝန်ကြီးဆိုင်ဖူရီအဗ်ဒူလာကကျာတပလီနီနောက်ပိုင်းမှာတရင်တော်တွေကိုပြောခဲ့ပါတယ်။ကုလသမဂ္ဂဒွင်းမှုချိုးရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာကလည်းဝန်ကြီးချုပ်ဟွန်ဆန်နဲ့ပြီးခဲ့တဲ့ရက်ပိုင်းကပဲအွန်လိုင်းမှာတွေ့ဆုံဆွေးနွေးခြင်းကမြန်မာနိုင်ငံမှာအကြက်တဲတွေပိုဆိုးမလာအောင်အကူအညီဖြည့်ရှင်းဖို့နိုင်ငံတကာအတိုင်ဝန်ရဲ့အားထုတ်ကြိုးပမ်းမှုတွေကိုအာဆီယံအနေနဲ့ပူးပေါင်းဆောင်ရွက်ရေးကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကိုတိုက်တွန်းခဲ့ပါတယ်။
မြောက်ကိုရီးယားနိုင်ငံကပယ်ထိန်ဒုံးကျည်နှစ်စင်းပြစ်လွတ်ခဲ့ပုံရတယ်လို့တောင်ကိုရီးယားကဒီနေ့ပြောလိုက်ပါတယ်။ဒါဒီနေ့အတွင်းမြောက်ကိုရီးယားက၃ချိန်မြောက်ဒုံးကျည်ပြစ်လွတ်စမ်းသပ်တာပါအရင်ကလုတ်ခဲ့တဲ့ဒုံးကျည်စမ်းသပ်မှုတွေအတွက်အမေရိကန်ကတက်ခတ်အရေးယူမှုတွေချမှတ်ခဲ့တဲ့ပေါ်ပိုပြီးအပြင်းထန်တုံ့ပြန်သွားမယ်လို့မြောက်ကိုရီးယားနိုင်ငံရဲ့ဌာနဘက်ကသတိပေးခဲ့ပြီးနိုင်ပိုင်းအတွင်းမှာပဲအခုလိုဒုံးကျည်ပြစ်လွတ်စမ်းသပ်ခဲ့တာပါမြောက်ပျောင်းယန်းပြည်နယ်ကနေဒီနေ့နေ့လယ်ပိုင်းကတာတူပယ်ထိန်ဒုံးကျည်နှစ်စင်းလို့ယူဆတာတွေကိုမြောက်ကိုရီးယားကပြစ်လွတ်ခဲ့တယ်လို့ဒီလိုဒုံးကျည်ပြစ်လွတ်တာမျိုးကိုအနီးကစောင့်ကြည့်နေတဲ့တောင်ကိုရီးယားစစ်တပ်ဘက်ကပြောပါတယ်ဂျပန်ခြေဆိုင်တိုကျိုသတင်းဌာနရဲ့ဆော်ပိုင်းသတင်းတပုတ်မှာတော့မြောက်ကိုရီးယားကပယ်ထိန်ဒုံးကျည်တစ်စီးပြစ်လွတ်ခဲ့ပြီးဂျပန်နိုင်ငံရဲ့အထူးစီးပွားရေးဆောင်ပြင်ဘက်မှာကြာတော့ခဲ့တယ်လို့ဖော်ပြခဲ့ပါတယ်။ဒါပေမဲ့ဂျပန်ဘက်ကသတင်းနဲ့တောင်ကိုရီးယားစစ်ဘက်ရဲ့ထုတ်ပြန်ချက်ကြားဘာကြောင့်ကွာခြားနေသလဲဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ။
အန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11683ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ယူရီကနေတောက်ကြညပဲတရင်တွေကိုဆက်ပြီးပြောပြနေပါတယ်အမေရိကန်ပြည်ထောင်စုအတွင်းစီးပွားရေးလုပ်ငန်းကြီးတွေကဝန်ထမ်းတွေကိုဗစ် -19 ကာကွယ်ဆေးမဖြစ်မနေထိုးဖို့နဲ့မထိုးဘူးဆိုရင်သတင်းပတ်တိုင်းယောဂကူးစက်မှုရှိမရှိစစ်ဆေးရမယ်ဆိုတဲ့သမ္မတဂျိုးဘိုင်ဒန်ဆိုရရဲ့အမိန့်ကိုအမေရိကန်တရားဝန်ကြီးကမနေ့ကရက်ဆိုင်လိုက်ပါတယ်။တချိန်ထဲမှာပဲဂျမားရေးဝန်ထမ်းတွေကာကွယ်ဆေးမဖြစ်မနေထိုးရမယ်ဆိုတဲ့အစိုးရအမိန့်ကိုတော့ဆက်လုပ်ခွင့်ပေးလိုက်ပါတယ်။အမေရိကန်ပြည်ထောင်စုတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတဲ့အချိန်အမေရိကန်ပြည်သူတွေကာကွယ်ဆေးတိုးပြီးတော့ထိုးကြဖို့သမ္မတဘိုင်ဒန်ဆိုရကကြိုးစားနေချိန်မှာပဲတရားဝန်ကြီးရဲ့အမိန့်ထွက်လာတာပါ။အစိုးရအမိန့်ဟာလုတ်ပိုင်ခွင့်ပေါင်ကျော်တယ်ဆိုပြီးတရားဝန်ချုပ်က conservative ဝါဒရေးတရားသူကြီးအများစုကဆုံးဖြတ်ပါတယ် liberal ဝါဒပဲရေးနေတရားသူကြီးသုံးကတော့အဲ့ဒီဆုံးဖြတ်ချက်ကိုကန့်ကွက်ပြီးဂျမားရေးပညာရှင်တွေရဲ့ဆုံးဖြတ်ချက်ကိုတရားဝန်ချုပ်ကဝင်ဆွတ်ဖက်တယ်လို့ဖြစ်နေတယ်ဆိုပြီးတော့ကန့်ကွက်ခဲ့ကြပါတယ
်ကမ္ဘာနံပါတ်1အမျိုးသားတင်းနစ်ချန်ပီယံ Novak Djokovic ကို Australia ဆွေးရကပြည်ဝင်ခွင့်ဗီဇာထပ်ပြီးပယ်ဖြတ်လိုက်ပါတယ်အကြောင်းရင်းကတော့ကမ္ဘာတနစ်စကြောမှာဂျိုကိုဗစ်ဟာကိုဗစ်ကာကွယ်ဆေးထိုးမထားတာကြောင့်တခြားလူတွေအားလုံးအတွက်အန္တရာယ်ရှိစေနေတာကြောင့်လို့ဩစတြေးလျဆွေးရကရှင်းပြပါတယ်ဩစတြေးလျလူဝင်မှုကြီးကြပ်ရေးဝန်ကြီး Alex Hawke ကသူ့ကိုဥပဒေကအနှင်းထားတဲ့အတိုင်းဆုံးဖြတ်ခွင့်အာဏာကိုတင့်တော်တယ်လို့အသုံးပြီးအခုလိုဆုံးဖြတ်ခဲ့တာလို့ပြောပါတယ်လူဝင်မှုကြီးကြပ်ရေးဝန်ကြီး Hawke ကလူဝင်မှုကြီးကြပ်ရေးဥပဒေရဲ့133ဂါကြီးအပိုက်အရာသူ့ကိုအနှင်းထားတဲ့လုပ်ပိုင်ခွင့်ကိုသုံးပြီးဂျမိုင်းနဲ့အစီအစဉ်တကြဖြစ်ခေါင်းစဉ်အောက်မှာပြည်သူ့အကျိုးစီးပွားကိုချိန်ပြီးအခုလိုလုပ်ရမယ့်အခြေခံနဲ့စဉ်းစားချက်နဲ့မစ္စတာဂျိုကိုဗစ်ရဲ့ပြည်ဝင်ခွင့်ဗီဇာကိုရုတ်သိမ်းခဲ့ရတယ်လို့ရှင်းပြခဲ့ပါတယ်။တကယ်တော့ဂျိုကိုဗစ်၄ဆေးရောက်ချင်းပထမအကြိမ်ဗီဇာရုတ်သိမ်းခဲ့တဲ့ဆွေရဲဆုံးဖြတ်ချက်ကိုတရားဝန်ဘက်ကတရင်လာနေမှာပယ်ချခဲ့တာအပြင်အရင်ထိမ့်သိမ်းထဲကထားခဲ့ရကနေပြန်လွှတ်ပေးဖို့အမိန့်မှာခြားကပြန်လွှတ်ပေးပြီးကမှအခုလိုအစိုးရဘက်ကဆုံးဖြတ်လိုက်တာပါခင်ဗျာ။
2022ခုနှစ်ဟာတကဘာလုံးတွဲ6နှစ်မြောက်ဇက်တိုက်အပူနွေးဆုံးနှစ်ဖြစ်တယ်လို့အမေရိကန်သိပ္ပံအဖွဲ့အစည်းတစ်ခုကပြောလိုက်တာကြောင့်ဒါဟာဖြင့်ကဘာကြီးပူနွေးလာမှုရေရှည်ဖြစ်လာနေတဲ့လမ်းကြောင်းတစ်စီတစ်ပိုင်းကိုပြနေပါတယ်။ပြီးခဲ့တဲ့နှစ်ကဘယ်လောက်တောင်ပူပြင်းခဲ့တယ်ဆိုတာကိုပြတဲ့အပူချိန်တိုင်းတာချက်တွေကိုအမေရိကန်အာကာသစူးစမ်းလေ့လာရေးအဖွဲ့ NASA နဲ့အမေရိကန်သမုဒ္ဒရာနဲ့လေထုဆိုင်ရာစူးစမ်းလေ့လာရေးအဖွဲ့ NOAA တို့ကကြာသပတေးနေ့မှာထုတ်ပြန်ခဲ့တာပါ။မ မနေ့တုန်းကအပူချိန် 58.5 ဒီဂရီဖာရန်ဟိုက်ဟာစမ်းချိန်တင်အပူချိန်မဟုတ်ပေမဲ့လည်းစမ်းချိန်တင်အပူချိန်နဲ့တိတ်ကွာလာတာတော့မဟုတ်ပါဘူးလွန်ခဲ့တဲ့၈နှစ်ကတော့မှတ်တမ်းတင်မှုတွေမှာအပူပြင်းဆုံး၈နှစ်ဖြစ်ခဲ့ပါတယ်ပြီးခဲ့တဲ့နှစ်ဟာအာရှအာဖရိကနဲ့အရှေ့လယ်ပိုင်းကနိုင်ငံပေါင်း25နိုင်ငံလူဦးရေပေါင်း 1.8 ဘီလီယံအတွက်စမ်းချိန်တင်မှုတွေအပူပြင်းဆုံးနှစ်ဖြစ်ခဲ့တာပါဇီဝရုပ်ကျွင်းလောင်စာတွေကိုမီးရှို့တော့ကနေထွက်လာတဲ့အပူချိန်ကိုတိုးလောင်ထားတဲ့ဓာတ်ငွေတွေဟာ1800ပြည့်နှစ်နှောင်းပိုင်းတွေတဲ့ကတော့ဆိုရင်ကဘာကြီးကို1ဒီဂရီလောက်ပိုပြီးပူနွေးလာစေတယ်လို့သိပ္ပံပညာရှင်တွေကပြောကြပါဗျ
။စပိုင်ဒါမန်ရုပ်ရှင်မှာသုံးဖို့ဖြစ်လာတဲ့ပထမဆုံးစပိုင်ဒါမန်ပင့်ကူလူသားပုံစံရုပ်ပြဆမနာဟောင်းကိုဒေါ်လာ 3.36 တန်းနဲ့စံချိန်တင်လေလံတင်ရောင်းချနိုင်လိုက်ပါတယ်။1984ခုနှစ်တုန်းကထုတ်ခဲ့တဲ့စပိုင်ဒါမန်ပင့်ကူလူသားရုပ်ပြစာအုပ်ထဲကဆမနာတရွတ်ထဲကိုပဲအနုပညာတမိုးအတွက်မနေ့ကအခုလိုစံချိန်တင်ဈေးနှုန်းနဲ့ရောင်းချနိုင်လိုက်တာပါ။Marvel Comics American ရုပ်ပြကုမ္ပဏီထုတ် Secret Wars No. 8ကလျှို့ဝှက်စပွဲများအမှတ်၈ရဲ့စာမျက်နှာ25ရက်ပါစာအုပ်ထဲက Mike Zack ရဲ့အခုအနုပညာလက်ရာကနေရံပေါင်းစုံဖြိုခွင်းမဲ့စွမ်းအားရှင်အနီနဲ့အပြာရောင်ဆက်ဝတ်ယုံချုံ Spider-Man ပုံလေးစပေါ်ပေါက်စေခဲ့တာပါဒီ Spider-Man ပုံလေးရဲ့တမူထူးခြားတဲ့စွမ်းရည်ဆိုင်ရာဆွဲဆောင်မှုအကောင်ချက်ကနောက်ဆုံးမှာ American ဌာနကြီးထဲမှာကြော်ကြားတဲ့ပင့်ကူလူသားလေးပုံပျောင်မြောက်တဲ့အသွင်ဖြစ်ရုပ်ရှင်တဲ့အထိအသက်ဝင်လာခဲ့ပါတယ်လျက်တာကျင်းပတဲ့ Dallas Mill Heritage Auctions ရုပ်ပြဆောင်ဟောင်းလေလံတမွဲပထမနေ့မှာစံချိန်တင်ဈေးနှုန်းဒေါ်လာ3,300နဲ့စတင်ခဲ့တာဖြစ်ပြီးအခုနောက်ဆုံးမှာဒေါ်လာ3,000ကျော်နဲ့လေလံအောင်သွားခဲ့တာပါခင်ဗျာ
ထိတန်းရောက်တဲ့သတင်းတွေကိုကိုကျော်သိန်းနဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေတင်ဆက်ပေးကြပါမယ်အမေရိကန်နိုင်ငံဟာအာရှနိုင်ငံတချို့နဲ့ပူးပေါင်းပြီးတော့မြန်မာနိုင်ငံအပေါ်မှာဖိအားပေးဖို့ကြိုးစားနေတယ်လို့စစ်ကောင်စီကပြောဆိုလိုက်ပါတယ်။တရုတ်နဲ့ဆက်ဆံရေးပြည်လဲတဲ့မြန်မာနိုင်ငံကိုအာဆီယံနိုင်ငံတချို့ဘက်ကနေလှည့်ပြီးတော့ဖိအားပေးဖို့လုပ်နေတယ်လို့ဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီပြောခွင့်ရကပြောကြားခဲ့တာပါ။မြန်မာနိုင်ငံအနေနဲ့ဒီဖိအားတွေကိုဂရုစိုက်မှာမဟုတ်ဘူးလို့လည်းပြောကြားခဲ့တဲ့သတင်းစာရှင်းလင်းပွဲအကြောင်းရန်ကုန်ကလာတဲ့သတင်းကိုဝင်းမင်းပြောပြပေးပါရှင်။
ဟုတ်ကဲ့ဒီနေ့ဇန်နဝါရီလ14ရက်နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းအာဆီယံလှည့်ကြဥက္ကဋ္ဌကမ်ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့မြန်မာနိုင်ငံခီးစဉ်ကနေငြိမ်းချမ်းရေးအတွက်ဆောင်ရွက်နေတဲ့ကိစ္စတွေရွေးကောက်ပွဲကိစ္စကိုဗစ်ကာယရောဂါကာကွယ်ရေးဆောင်ရွက်မှုတွေကိုစစ်ကောင်စီကပြောကြားခဲ့ပါတယ်။နိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်လို့မြန်မာနိုင်ငံအကျိုးကိုလိုလားတဲ့နိုင်ငံတွေကနိုင်ငံကိုမြှင့်တင်ပေးမှာဖြစ်တယ်လို့ဖိအားပေးနေသူတွေကလည်းဆက်ပြီးဖိအားတွေပေးနေမှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရကပြောခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဟာသူနဲ့သဘောထားတူတဲ့နိုင်ငံတွေကိုလွှမ်းမိုးထိန်းချုပ်ဖို့လုပ်နေတယ်လို့ပြည်တွင်းရေးကိစ္စတွေမှာသူ့ဆိုလိုတမျိုးမလိုတမျိုးမူဝါဒကျင့်သုံးပြီးနီလန်ပေါင်းစုံနဲ့ဆက်ဖက်နိုင်ဖို့ပြင်ဆင်လှုပ်ဆောင်နေတယ်လို့လည်းသူကဆက်ပြောခဲ့ပါတယ်။မြန်မာနိုင်ငံအပေါ်အာဆီယံနိုင်ငံစာမျက်နှာကနေဖိအားပေးဖို့လှုပ်ဆောင်နေတယ်လို့လည်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမေထွန်းကအခုလိုဆိုပါတယ်
။ကျွန်တော်နိုင်ငံဟာတရုတ်နိုင်ငံရဲ့အင်ဂျင်နီယာချင်းနိုင်ငံဖြစ်ပါတယ်။ကောင်းမွန်တဲ့ဆက်ဆံရေးရှိတဲ့နိုင်ငံလည်းဖြစ်ပါတယ်။မဟာမိတ်နိုင်ငံလည်းဖြစ်ပါတယ်။အဲ့ဒီအတွက်အကျိုးတက်ရောက်မှုတွေဟာကျွန်တော်တို့နိုင်ငံကိုလည်းတက်ရောက်စေမှာဖြစ်ပါတယ်။ဒါကြောင့်မြန်မာနိုင်ငံကိုအာဆီယံမျက်နှာစာဘက်ကနေလှည့်ပြီးဖိအားပေးနိုင်ဖို့အမေရိကန်နိုင်ငံကတာဝန်ရှိသူတွေဟာသူတို့နဲ့အကျိုးတူပေါ့သူတို့နဲ့အကျိုးတူဒေသအတွင်းနိုင်ငံတွေကိုမကြာခဏလာရောက်နေတာလည်းတွေ့နိုင်မှာဖြစ်ပါတယ်။ပြောရရင်တော့အကြောင်းမဲ့ဝီကုံခံပြီးအချိန်ကုန်ခံပြီးဘယ်သူမှလာစရာအကြောင်းမရှိပါဘူး။သူ့နိုင်ငံအကျိုးစီးပွားအတွက်သူတို့လှုပ်ဆောင်နေခြင်းဖြစ်တယ်လို့ပဲပြောချင်ပါတယ
်။ဒါအပြင်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ပြီးခဲ့တဲ့သတင်းပတ်ကမြန်မာနိုင်ငံကိုလာခဲ့တဲ့ခီးစဉ်ကနေရလက်ကောင်တွေထွက်ခဲ့ပေမဲ့ဒီခီးစဉ်ကြောင့်မြန်မာနိုင်ငံအပေါ်နိုင်ငံတကာဖိအားပေးတာကတော့ရော့ကျသွားမှာမဟုတ်ဘူးလို့သူကပြောပါတယ်
။အပြောရမယ်ဆိုရင်တော့နိုင်ငံတကာဖိအားတွေကတော့ရော့ကျသွားတာမဟုတ်ပါဘူး။ဖိအားပေးတဲ့ဘက်ကတော့ဆက်လက်ပြီးဖိအားပေးနေမှာပဲဖြစ်ပါတယ်။ယခင်ကတည်းကမြန်မာနိုင်ငံအပေါ်မှာမှန်မှန်ကန်ကန်သဘောထားရှိတဲ့နိုင်ငံတွေမြန်မာနိုင်ငံရဲ့ယက်တီချက်မှန်ကန်တဲ့နိုင်ငံတွေကတော့မြန်မာနိုင်ငံရဲ့ကမ္ဘာအခမ်းကဏ္ဍမှာပြန်လည်မြင့်တင်ပေးလျက်ရှိကြောင်းတွေ့နိုင်ပါတယ်။ဒါကြောင့်ယခင်ကတည်းကဖိအားပေးနေတဲ့သူများကလည်းဖိအားဆက်ပေးနေဦးမှာပဲဖြစ်ပါတယ်။နိုင်ငံကိုမြင့်တင်ပေးတဲ့သူတွေကလည်းမြင့်တင်ပေးနေဦးမှာပဲဖြစ်တယ်လို့ပြောချင်ပါတယ်။ပြောရမယ်ဆိုရင်တော့ဒီဖိအားတွေကြောင့်သာပြည်ပြားကြသေးဆိုရင်တော့ဖိအားပေးတိုင်းသာမြန်မာနိုင်ငံကဒီပြည်ရမယ်ပြားရမယ်ဆိုရင်တော့ကျွန်တော်မြန်မာနိုင်ငံပြည်တော်စုနိုင်ငံတစ်ခုဖြစ်တော့လွတ်လပ်ရေးရမှာမဟုတ်တဲ့အပြင်မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံမြေပုံဟာလည်းဒီအနေအထားအတိုင်းဆက်ရှိစရာအကြောင်းမရှိပါဘူ
း။တစ်ဆက်တည်းမှာ မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်စစ်ကောင်စီကကြိုးပမ်းနေတယ်လို့လည်းသူကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ငြိမ်းချမ်းရဖို့ဖြစ်နိုင်တဲ့လမ်းကြောင်းမှန်သမျှလမ်းဖွင့်ထားတယ်လို့လည်းဆိုပါတယ်။ဒါပေမဲ့စစ်ကောင်စီကိုတော်လှန်နေတဲ့ PDF ပြည်သူ့ကာကွယ်ရေးအဖွဲ့တွေကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့စစ်တင်တန်းတွေပေးမယ်ဆိုရင်တော့ NCA သဘောတူညီချက်ပြတ်ပြဲမယ်ဆိုတာမျိုးသတိပေးခဲ့ပြန်ပါတယ
်။အကြမ်းဖက်အဖွဲ့တွေကိုအချို့ EAO တွေကတင်နန်းပေးလက်နက်ထောက်ပံ့နေတာတွေလှုပ်ဆောင်နေမယ်ဆိုရင် NCA ဆိုတဲ့ငြိမ်းချမ်းရေးလမ်းကြောင်းကသွေးဖယ်ပြီးတနိုင်ငံလုံးကပြည်သူတွေလိုလားတဲ့သာဝရငြိမ်းချမ်းရေးကိုစန့်ကျင်တဲ့လောက်ရတာဖြစ်မယ်ဆိုတာသတိပြုဖို့လိုအပ်ကြောင်းပြောလိုပါတယ
်။ဒါအပြင်အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ခိုင်းစေမှုကြောင့်မြန်မာနိုင်ငံထဲမှာဖောက်ခွဲတိုက်ခိုက်မှုလုပ်ငန်းတွေလုပ်နေတယ်လို့လည်းသတင်းစာရှင်းလင်းပွဲမှာပြောကြရမှာစစ်ကောင်စီကဖမ်းဆီးထားတဲ့ကိုဖြိုးစရာတော်ရဲ့ထွက်ဆိုချက်တချို့ကိုလည်းဗီဒီယိုပြခဲ့ပါတယ်။
တော်ရယ်အနေနဲ့ရန်ကုန်တိုင်းအတွင်းမှာဧပြီလကနေစပြီးတော့မှဖောက်ခွဲရေးလုပ်ငန်းပေါင်းစုစုပေါင်း188ကျိတ် CCTV ကင်မရာတွေကိုလည်းဖောက်ခွဲဖြည့်ဆည်းရေးအနေနဲ့လုပ်ကန်ဆောင်ရွက်ခဲ့ကြပါတယ
်။တစ်ဆက်ထဲမှာအာနာသိမ့်ပြီးချိန်ကလေးကတိုက်ခိုက်ဖောက်ခွဲမှုတွေနဲ့ဆက်ဆက်ပြီးဒီနေ့အထိအကြမ်းဖက်မှုတွေမှာပါဝင်သူ1,000ကျော်အထိဖမ်းဆီးထားတယ်လို့လည်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကသတင်းစာရှင်းလင်းပွဲမှာထည့်ပြောသွားပါတယ်။အခုလိုစစ်တပ်အာဏာသိမ်းထားတာကနောက်လဖရဲတရနေ့မှာတနည်းပြည့်တော့မဲ့အချိန်မှာနိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီကိုတက်တန်းတိုးဖို့ဆောင်ရွက်သွားမယ်လို့လည်းဗိုလ်ချုပ်ဇော်မင်းထွန်းကဆက်ပြောခဲ့ပါတယ်ခင်ဗျာ
။ဒီကနေ့ကျင်းပခဲ့တဲ့စစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲသတင်းကိုဝင်းမင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရှမ်းပြည်နယ်နဲ့စကိုင်းတိုင်းဘက်ကအခြေအနေတွေကိုတင်ပြပေးကြပါမယ်။ရှမ်းပြည်နယ်တာချီလိပ်မြို့ဝမ်ကောင်းရက်ကွက်ရဲစခန်းမှာဒီကနေ့ဇန်နဝါရီလ14ရက်နေ့နေ့လယ်ပိုင်းလောက်ကဘုံးနှလုံးဇက်တိုက်ပောက်ကွဲခဲ့ပါတယ်။စကိုင်းတိုင်းမုံရဘက်မှာလည်းစစ်ကောင်စီကလမ်းဖွင့်ပွဲအခမ်းအနားလုပ်ခန်းဒီမှာပောက်ကွဲမှုဖြစ်လို့ပွဲဖြတ်ခဲ့ရပါတယ်။စစ်ကောင်စီတပ်တွေနဲ့ထိတွေ့တိုက်ပွဲတွေအများဆုံးဖြစ်နေတဲ့စကိုင်းတိုင်းဒေသကြီးကဒေသတချို့မှာတော့လူဝင်အားအများအပြားပါတဲ့ဆန္ဒပြပွဲတချို့ပြန်ပြီးတော့ရှိလာနေပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းမခင်ဖြူထွေးပြပြပေးပါရှင်။
ရှမ်းပြည်နယ်တာချီလိပ်မြို့ဝမ်ကောင်းရက်ကွက်တာချီလိပ်မြို့မှာရဲစခန်းမှာဒီကနေ့ဘုံးနှလုံးဇက်တိုက်ပောက်ကွဲခဲ့ပါတယ်။အသေးစားဘုံးပေါက်ကွဲမှုတွေအတွင်းအဆောက်အဦအနည်းငယ်ပျက်စီးခဲ့ပေမဲ့ထိခိုက်ဒဏ်ရာရသူတော့မရှိဘူးလို့ရဲစခန်းအနီးဝန်းကျင်မှာနေထိုင်သူတို့ကပြောပါတယ်။ဒီကနေ့ဘုံးကွဲမှုနဲ့ဆိုရင်တာချီလိပ်မှာအခုတစ်ပတ်အတွင်းဘုံးကွဲမှုပေါင်း၄ချိန်ဖြစ်ခဲ့ပြီးတော့လူ၁၀ဦးဝန်းကျင်အဖမ်းခံထားရတယ်လို့သူကပြောပါတယ်
။ဘုံးပေါက်တာလေးဟိုပါလေ။အဲရဲစခန်းကလေပါကုန်းနည်းနည်းဖြစ်နေတယ်။ကုန်းပေါ်မှာလည်းမျိုးဖြစ်နေတယ်။အဲကုန်းရဲ့အနောက်မှာအဲတိုင်ရဲ့အနောက်မှာလည်းလိရှာအဲလမ်းဖန်းနေပြစ်လိုက်တာ။အဲရေဆင်းရှိတဲ့တိုင်အနောက်မှာလည်းအင်းကြီးကလည်းဘုံပေါက်ပြီးရဲ့အဲဘုံပေါက်တည်းရအောင်ပါလေ။ဟိုတခြားနေရာတွေတချို့နေရာတွေမှာဟိုဖုန်းတွေဖြစ်တယ်။ပြောလို့ပဲသူတို့မထင်တယ်လို့ဖန်းကလူငယ်၁၀လောက်ရှိပြီ
။စကိုင်းတိုင်းမုံရွာမြို့မှာလည်းပေ80လမ်းနဲ့အောင်တပြေလမ်းနှစ်လမ်းဖွင့်ပွဲအခမ်းအနားတွေကျင်းပနေတဲ့မနက်9နာရီခွဲဝင်းကျင်လောက်မှာအောင်တပြေလမ်းနောက်မှာပောက်ကွဲတန်နေကြတဲ့အတွက်ဖွင့်ပွဲနှစ်ခုလုံးဆက်ပြီးတော့မကျင်းပနိုင်ခဲ့ကြဘူးလို့မုံရွာမျိုးကအဲ့ဒီလမ်းတွေရဲ့အနီးဝင်းကျင်မှာနေထိုင်သူတွေကပြောပါရယ်ပောက်ကွဲတဲ့အတန်တွေကြားရပေမဲ့ဘယ်နာမှာဘယ်လိုပောက်ကွဲတယ်ဆိုတာအတိအကျကိုတော့မြို့ကန်တွေကမပြောနိုင်ပါဘူးစကိုင်းတိုင်းထဲမှာအာနာသိမ့်မှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေလည်းအခုရက်ပိုင်းအတွင်းမှာအင်အားပြန်ကောင်းလာပါရယ်မုံရွာပင်မတပိတ်ဦးဆောင်ကော်မတီအဖွဲ့ဝင်တွေနဲ့ကနီပလဲရင်းမပင်စတဲ့ဒေသတွေကဆနပြသူတွေပူပေါင်းပြီးထောင်ချီအင်အားနဲ့ဇန်နဝါရီလ10ရက်နေ့ကဆနပြပွဲတွေကိုပုံမှန်ပြန်လုပ်လာကြပါတယ်။လုံခြုံရေးတင်းကျပ်ထားတဲ့ကြားကပဲရွာပေါင်းစုံတပိတ်တွေကဆနပြသူတွေနဲ့ပူးပေါင်းဆန္ဒပြနေကြတယ်လို့မုံရွာပင်မတပိတ်ဦးဆောင်ကော်မတီအဖွဲ့ဝင်တူက VOA ကိုအခုလိုပြောပါတယ်
။ဟိုကျွန်တော်တို့ရဲ့ကနီပလဲရင်းမပင်တွေမှာကျတော့ဒီလက်နက်ကန်လက်ကန်ပူပြီးတော့အားကောင်းတယ်အကောင်းတဲ့အချိန်မှာကျွန်တော်ဒီလက်မလူတပိတ်တဲ့ပုံပေါ်ဆောင်ပြီးတဲ့ခါမှာဒီနိုင်ငံရေးရာကပြုရှာမှုကလည်းအင်တာအကောင်းနဲ့ကျွန်တော်ဖြတ်ပြတယ်ပြီးတဲ့ခါမှာဒီလက်နက်ကိုင်လက်ရှိကကျွန်တော်ပြုရှာမှုကလည်းအကောင်းနဲ့ကျွန်တော်ဖြတ်တယ်အဲဒီကဒီတဲ့ခါမှာအာနာချင်းကျွန်တော်ကဟန်တင်းကိုတော်လန်နေတယ်အဲဒီကကဒီနေ့ကဟန်တင်းကိုတော်လန်လို့မဟုတ်ဒီနေ့ဒီချိန်ခါမှာရဒီလိုမျိုးပုံစံဒီရောက်လာတယ်ဆိုတော့အခင်ကြီးမျိုးကိုကျွန်တော်ကပုံဖော်ပြီးတော့ပြသရင်းတော့ဒီလိုမျိုးကိုပေါ်ဆောင်ရဖြစ်ပါရဲ့
အင်အားပြန်ကောင်းလာတဲ့ဆနပြသူတွေကိုပျောက်ကြားတက်ဖွဲ့မုံရွာတံမဏိအဖွဲ့စသဖြင့်အဲ့ဒီအနီးဝန်းကျင်မှာရှိကြတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကလိုက်ပါဆောင်ရှောက်ပေးခဲ့ကြတယ်လို့မုံရွာပင်မတပိတ်ဦးဆောင်ကော်မတီအဖွဲ့ဝင်ကပြောပါတယ်။ဆက်နာသိမှုစန့်ကျင်ဆန္ဒပြမှုအကောင်နဲ့ရင်မပင်မျိုးနယ်ကတချို့ကြီးရွာတွေကိုစစ်ကောင်စီတပ်တွေကမနေ့ကလေကြောင်းကနေပစ်ခတ်တာတွေရှိတာကြောင့်တချို့ရွာတွေရွာလုံးကျွတ်ရှောင်နေကြရတယ်လို့ရွာပေါင်းစုံတပိတ်စစ်ကြောင်းဦးဆောင်သူက VOA ကိုပြောပါတယ
်။ကျွန်တော်တို့ဘက်မှာလည်းဒီအာဟိုကျွန်တော်တို့လုပ်ခဲ့တဲ့တပိတ်တွေကတော့ကျွန်တော်ရင်းမပင်နဲ့အဲ့လေဇာတာပေါ့နော်အရွာပေါ့ပြောရင်တော့ကျွန်တော်တို့သမိမနေ့ကဆိုလို့ရှိရင်ကျွန်တော်တို့သမိမောက်ထားတဲ့သမိမောက်ပြီးတဲ့ရွာတွေပေါ့နော်မနေ့ကဆိုလေနဲ့ဝင်ပြစ်သွားတာတွေတွေ့ရပါလေအဲတော့ဆိုကျွန်တော်တို့သမိမောက်ခဲ့တဲ့ရွာတွေက
တော်တော်ရောဟိုတိတ်ဆောင်နေရတာပေါ့အဲမနေ့ကအချိန်နေဆိုလို့ရှင်ပေါ့လေအရင်နေ့ကကျွန်တော်တို့တွေအရင်တရက်နေ့ရက်တုန်းကသတိမောက်ခဲ့တဲ့ရွာတွေပေါ့အဓိကတော့အဲရွာတော့ညမပင်နေကဆိုလဲဒီညမောင်နိုင်တို့ဒီပလဲနေတယ်ဆိုလဲပထိုးသားတို့အစားရှိတယ်ပေါ့နော်အဲ့လိုရွာတွေမှာကျွန်တော်တို့သတိမောက်ခဲ့ကြတာပေါ့အခုသတိမောက်တာလေရွာတွေကလည်းလောလောဆယ်တော့မနေ့ကတော့ဘွားနေချောင်းနဲ့ပြစ်ပြီးတော့အဲဒီနေချောင်းနဲ့ဒီစက္ကစတွေချထားတယ်အဲ့ဒီကြီးရွာလာတွေကတိတ်ဆောင်နေရတယ်ဗျာလက်ရှိအခြေအနေက
စစ်ကောင်စီတပ်ဖွဲ့တွေနဲ့ထိတွေ့တိုက်ပွဲတွေပြင်းထန်နေတဲ့စကိုင်းတိုင်းတွေကတချို့ရွာတွေမှာလက်ရှိအခြေအနေအထိရွာလုံးကျွတ်ဆစ်ပေးလို့ရတင်းရှောင်နေကြပါတယ်။ဒီကြားတွေကပဲလုံခြုံရေးအခြေအနေပေါ်မူတည်ပြီးဆင်အာနာရှင်ဆန့်ကျင်ရေးချီတက်ဆန္ဒပြပွဲတွေလုပ်နေကြတာဖြစ်ပါရဲ့ရှင်
။မခင်ဖြူထွေးပြပြပေးခဲ့တာဖြစ်ပါရဲ့ရှင်။တဆက်သေးပါပဲဒီဘဲရင်ဘက်ကအခြေအနေကိုတင်ပြပေးချင်ပါတယ်။စကိုင်းတိုင်းဒီဘဲရင်အရှိချမ်းကျေးရွာတွေကိုစစ်ကောင်စီကနေလေကြောင်းကနေပြီးတော့တိုက်ခိုက်တာကြောင့်ဒေသခံအရသားတွေထွက်ပြေးတိမ်းရှောင်နေရပါတယ်။ရန်ကုန်ကလာတဲ့သတင်းကိုရန်နိုင်ပြပြပေးပါရှင်။
ဇန်နဝါရီ14ရက်နေ့နေ့လယ်ပိုင်းကစကိုင်းတိုင်းဒေသကြီးတပင်းရှိချမ်းကညောင်လာဝဲကြီးကုန်းကြီးရင်ကျေးစတဲ့ကျေးရွာတွေကိုစစ်ကောင်စီကလေကြောင်းကနေပစ်ခတ်ပြီးတော့နေမီရှင်းလင်းတာတွေလုပ်နေပါတယ်။လေကြောင်းကနေပစ်ခတ်တဲ့အတွက်ဒေသခံတွေထွက်ပြေးတိမ်းရှောင်နေကြပါတယ်။ဒီကနေ့ပစ်ခတ်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ကိုရိုင်းကြုံတွေ့ခဲ့ရတဲ့ဒေသခံတို့က VOA ကိုအခုလိုပြောပါတယ်
။ကိုရိုင်းပစ်ခတ်ခဲ့ရတာကတော့ဒီအမီနာဝန်တွေပေါ့ဗျာ။ညောင်လာရှိချမ်းခေါ်တာပေါ့ညောင်လာကျွန်တော်ပြောရတဲ့တပင်းရှိချမ်းခေါ်တဲ့ညောင်လာမမယာဝဲကြီးကုန်းကြီးမမယာမြို့ကုန်းရင်ချင်းကိုအထူးသဖြင့်တော့ရင်ချင်းကြောင်းပေါ့ပြောရင်ရင်ချင်းတိုးကြောင်းပေါ့ဖိတ်ကြောင်းရင်50နဲ့ဝင်ပြီးတော့ဆက်ပြန်ရပြည့်တယ်တကယ်လူချရဲအခုတော့မြေကြီးကျိုးတယ်ပေါ့ဘယ်လိုလုပ်နေကြလဲဖဏနာကြီးလောက်ကနေပြီးတော့ကျွန်တော်တို့ဒီကိုပြင်းကနေပြီးတော့ရေဦးဘက်ခြံဝင်နေဥရီရဲ့တင်းကအဲ့ရတော့လူခေါ်လာလားမသိဘူးအဲ့တင်းကနဖင်းကတော့ဖိုက်တာလို့ခေါ်တယ် MI35 လို့ခေါ်တယ်နဖင်းကတော့တော့ရှင်နေတော့ဒါကနမခရင်ဒါကအဲ့ညောင်လာလုံးဝပြစ်တာရင်းရင်းပုံကြီးကောင်းပုံကြီးကောင်းအဲ့ပုံကြီးကောင်းမိနဘဝင်ရှင်ရွာလေးကိုသူပွားနေပွဲပြီးတော့ပြစ်နေတာပေါ့ဗျာ
စစ်ကောင်စီဟာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့ထိတွေ့တိုက်ပွဲဖြစ်ပွားတာမရှိဘဲလာရောက်ပစ်ခတ်တာလို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဘက်ကလည်းပြောပါတယ်တရင
်နဲ့မပြစ်တာအဲ့ကျွန်တော်ကတော့ဒီကရှိပြီကျွန်တော်ဒီကဘက်ကလုံးဝအကြံမရှိပါဘူး။ဆောင်ရောက်လာပြီလို့ဒီမှာဒီဘက်မှာမျိုးစစ်ခင်ဝင်နေကြတယ်လေ။အောက်မှာလုံးဝစစ်ကြမ်းနေတာကိုလက်ပါခင်းနေရတယ်
။ဒေသခံကာကွယ်ရေးတပ်ဖွဲ့တွေလှုပ်ရှားမှုအကောင်နဲ့တပင်းရေဦးစားတဲ့မြို့တွေကကျေးရွာတွေကိုစစ်ကောင်စီကမကြာခဏဆိုးသလိုနေပြည်ရှင်းလင်းတာတွေလုပ်ပြီးတော့မိုင်းဆွဲတိုက်ခိုက်ခံရတာတွေလည်းရှိသလိုထိတွေ့တိုက်ပွဲတွေလည်းမကြာခဏဖြစ်ပွားလေရှိပါတယ်။ဒီနေ့လေကြောင်းတိုက်ခိုက်တာနဲ့ပတ်သက်လို့စစ်ကောင်စီကတစုံတရာသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။လေကြောင်းတိုက်ခိုက်တာရင်းနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလိုအပ်ရင်လေကြောင်းသုံးတိုက်ခိုက်တာတွေပြုလုပ်မယ်လို့လည်းပြောထားပါရယ်ခင်ဗျာ
။လေကြောင်းကနေတိုက်ခံရတဲ့တပည့်ရင်အခြေအနေကိုရန်တိုင်းပြောပြပေးခဲ့တာဖြစ်ပါရယ်ရှင်။စစ်ရဟတ်ရင်နေနဲ့တိုက်ခံရတဲ့ပလဲဘက်ကအခြေအနေကိုလည်းတင်ပြပေးကြပါရယ်။စကိုင်းတိုင်းပလဲမြို့နယ်ထဲမှာပြီးခဲ့တဲ့ဇန်နဝါရီလ5ရက်ကနေစလို့စစ်ကောင်စီတပ်ဖက်ကစစ်ရဟတ်ရင်တွေကိုပါတုံးပြီးတော့5ရက်ဇက်တိုက်စစ်ဆင်ရေးလုပ်ခဲ့ပါရယ်။ဒေသခံပြည်သူတချို့ဖမ်းဆီးခံရတာရှိတယ်လို့အသက်သေးဆုံးမှုတွေလည်းရှိတယ်လို့ဒေသခံတွေကပြောပါရယ်။စစ်ကောင်စီပြောခွင့်ရကလည်းအဲ့ဒီဒေတာမှာတိုက်ပွဲဖြစ်ပွားခဲ့တာရှိပြီးတော့အလောင်းတချို့နဲ့လက်နက်တချို့ရရှိခဲ့တယ်လို့လည်း VOA မြန်မာပိုင်းကိုတုံ့ပြန်ထားပါတယ်။အသေးစိတ်ဆက်ပြီးပြောပြပေးပါမယ်ရှင်။ပလဲမြို့နယ်ကထိုးစစ်တွေကိုဇန်နဝါရီလ10ရက်နေ့နေ့လယ်ပိုင်းကစတင်ခဲ့တာဖြစ်ပါတယ်။10ရက်နေ့ကအုံနှောင်ကျေးရွာမှာဒေတာရင်း PDF တပ်ဖွဲ့ဝင်တချို့နဲ့လူငယ်တွေတွဲဆုံနေကြတဲ့ချိန်မှာစစ်ကောင်စီတပ်တွေကရဟတ်ရင်နေနဲ့ရောက်လာပြီးတော့ပြစ်ခတ်တက်ဖြတ်တာဖမ်းဆီးတာတွေလုပ်ခဲ့တယ်လို့ဒေတာခန့်တူကပြောပြပါတယ်
။စုစုပေါင်းဆိုရင်90လောက်တော့ရှိမယ်ဗျ။တချို့လည်းပြန်လွတ်လာတယ်။ဒါပေမဲ့ဒီကနေ့မနေ့တရင်ရတာတော့25ယောက်နာမခောက်ခေါ်သွားတယ်။ဟတ်စကီနဲ့ပဲခေါ်သွားတယ်။နေ့လည်း2နာရီခေါ်သွားတယ
်။ထိုးစစ်စတင်ခဲ့တဲ့ဆယ်ရက်နေအုံနှောင်ကျေးရွာမှာ PDF အဖွဲ့ဝင်လို့ယူဆရသူတွေကိုစစ်ဆေးမေးမြန်းခြင်းမရှိဘဲနဲ့ပြစ်တက်ခဲ့ပြီးတော့အလောင်းတွေကိုမိရှို့ခဲ့တယ်လို့ဒေတာခန့်ကပြောပါတယ်။
ဒုရဒတာတော့အဲ့စေရင်ဖြစ်စင်မှာပဲတက်တာအယောက်20လောက်ရှိတယ်ပုံနှောက်ကြီးရောမှာပဲတက်သွားတာဒီမင်းမြန်စစ်စစ်ချင်းရှိဘူးတခါလေးပြစ်တက်လိုက်တယ်ရေပုံကားကနေရေပေါ်မောင်မြင့်ကနစီယူမီရှူရယ်စိုင်းကြီးဒီအစီ40လောက်ရှူရယ်စိုင်းကြီးအစီ40ပုံမှာကျောင်းကြလေးတယောက်အလောင်းနဲ့မိကြီးတယောက်အလောင်းကိုတင်ရှူခဲ့တယ်နောက်ထပ်လူငယ်ကိုရှူတဲ့နေရာတနေရာ3နေရာလောက်ရှူတယ်
။စကိုင်းတိုင်းပလဲဖြစ်စင်တဲ့ပတ်သက်ပြီးတော့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကို VOA မြန်မာပိုင်းကနေလေကြောင်းထဲမှာပြစ်ခတ်မှုရှိပါသလားလို့ဆက်သွယ်မေးမြန်းတဲ့အခါအဲ့ဒီဒေသမှာတိုက်ပွဲဖြစ်ခဲ့တာရှိတယ်လို့အတည်ပြုပါရတယ်။
ဒီ ီဟွာမတော့အဲ့ဒီဘက်မှာတော့ကျွန်တော်တို့တိုက်ပွဲဖြစ်ပွားနေတာရှိတယ်သူတို့ဘက်ကကျွန်တော်တို့အလောင်းတစ်ချို့နဲ့လက်နဲ့တစ်ချို့ရခဲ့တာတော့ရှိပါတယ်ဗျာဒီကြောင်ပစ်ခတ်မှုကတော့ကျွန်တော်တို့ကြောင်ပစ်ခတ်မှုဖြစ်မဖြစ်တော့မသိဘူးလိုတဲ့နေရာရှိရင်တော့လည်းကျွန်တော်တို့သုံးမယ်လို့လည်းပြောသုံးပြီးမယ်ဆိုပြောထားပြီးသားပါဗျာ
အုံနောက်ကြေးရွာကိုဇန်နဝါရီလ10ရက်နေ့ကဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့12ရက်နေ့ကြာမှစစ်ကောင်စီတပ်တွေကပြန်လည်ထွက်ခွာသွားတာဖြစ်ပါတယ်ကြေးရွာသားတွေဆက်လက်ထွက်ပြေးတိမ်းရှောင်နေရတယ်လို့ရွာသူရွာသားတွေရဲ့ပစ္စည်းတွေကိုလည်းဖျက်ဆီးတာတွေငွေနဲ့အဖိုးတန်ပစ္စည်းတွေယူသွားတာတွေလည်းရှိတယ်လို့ဆိုပါတယ်ဖမ်းဆီးခံထားရသူတွေထဲမှာပလဲမြို့နယ်ကန်တောင်ကြေးရွာကအသက်58နှစ်အရွယ်ကျူရှင်ဆရာဦးလာဆွေကိုလည်းဖမ်းဆီးခေါ်ဆောင်သွားတယ်လို့သူ့ရဲ့ဇနီးကပြောပါတယ်
မဖြစ်လို့ဖမ်းသွားတယ်လို့တော့အဲ့လိုကတော့မတိရဘူးရှင်ကျမတို့နဲ့လည်းအဆက်အသွယ်လည်းမရဘူးအခုချိန်ထိလည်းအဆက်အသွယ်မရဘူးဖမ်းသွားတာပဲဖမ်းသွားတယ်လို့လည်းမတိရသေးဘူးသူ့မကစီးချိုးယောဂပြင်းပြင်းထန်ထန်လည်းရှိတယ်ရှင်သူကဆေးမတောက်ရင်မဖြစ်ဘူးရှင်အဲ့ဒါပြီးတော့တွေးတို့လည်းရှိတယ်ခေါင်းယောဂလည်းရှိတယ်ရှင်သူကကျမကြီးကတော်တော်အချိန်လေးစိုးတယ်ကျမတို့အဲ့ဒါကိုမိသားစုကစိုးရိမ်နေပါတယ်ရှင
်အာနာသိန်းစစ်ကောင်စီတပ်တွေဟာ73ရက်နေ့မှာတော့ပထိုးတာပုတ်ပါကြီးတမရွာတွေဘက်ကိုစစ်ကြောင်းတွေထိုးနေတယ်လို့ဒေသခံတွေကပြောပါတယ်အဲ့ဒီရွာတွေဘက်မှာလည်းရဟယင်နဲ့ပြစ်ခတ်တာတွေရှိသလိုစစ်ကောင်စီတပ်ဖွဲ့တွေကိုရဟယင်နေနဲ့တည်ဆောင်ပြီးကြီးတမားရွာနဲ့ရသေရွာတွေဘက်မှာတပ်တွေချထားတယ်လို့ဒေသခံတွေကပြောပါတယ်ရှင်။စကိုင်းတိုင်းဘက်ကအခြေအနေပြီးမှတော့ကရင်ပြည်နယ်ဘက်ကစည်ရေးအခြေအနေကိုလည်းတင်ပြပေးကြပါမယ်။ကရင်ပြည်နယ်မြဝတီခရိုင်မြဝတီမြို့ရဲ့တောင်ဘက်ဖလူးလေးကျေးရွာမှာရှိတဲ့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKB ရဲ့ဘိုးစာလုံးစခန်းကိုစစ်ကောင်စီတပ်တွေကနေပြီးတော့ရဟယင်နှစ်ဆင်းနဲ့ဒီကနေ့ဇန်နဝါရီလ14ရက်နေ့မှာတိုက်ခိုက်ခဲ့ပါတယ်။ဒီစခန်းထဲမှာ 4K ကစစ်ဘေးဒုက္ခသည်တွေရှိမရှိဆိုတာကိုဝင်ပြီးတော့ရှာဖို့လောက်ရာကနေတိုက်ပွဲတွေဖြစ်ပွားခဲ့တာပါစစ်တပ်ကရဟတ်ရင်နေနဲ့တိုက်ခိုက်လို့စစ်ဘေးဒုက္ခသည်တွေဟာထိုင်းနိုင်ငံဘက်ကိုထပ်ပြီးတော့ပြေးရပါတယ်ဒီအကြောင်းမအေးမှသတင်းပေးပို့ထားပါတယ
်ကရင်ပြည်နယ်မြဝတီခရိုင်မြဝတီမြို့တောင်ဘက်ဖလူးလေးကျေးရွာအနီးမှာရှိတဲ့ဒီမိုကရေစီကရင်အကျိုးပြုတက်မတော် DKBA ဗိုလ်ဆောင်စခန်းအပေါ်စစ်ကောင်စီတပ်တွေကလက်နက်တပ်ဆင်ထားတဲ့တိုက်ခိုက်ရေးရဟတ်ရင်နှစ်ဆင်းနဲ့ဒီကနေ့လာရောက်ပစ်ခတ်တိုက်ခိုက်မှုလုပ်ခဲ့ပါတယ်။အခုလိုမျိုးစစ်တပ်ကလေကြောင်းတိုက်ခိုက်မှုကြောင့်အဲ့ဒီမှာခိုလုံနေကြတဲ့စစ်ပေးဒုက္ခသည်တွေဟာထိုင်းနိုင်ငံဘက်ကိုထွက်ပြေးခဲ့ရတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမောင်ကပြောပါတယ
်။ဘလူးစခန်းကိုလေဗိုလ်ဆောင်စခန်းကိုမင်းရတိုက်ပွဲဖြစ်တော့ဒီနေ့ရဟတ်ရင်နဲ့ဟိုနှစ်ပြည်သူနာကျဲသွားတယ်ဟုတ်ကဲ့ရဟတ်ရင်နဲ့ပုံကျဲတယ်တနဆက်တနနဲ့လည်းပြည့်သွားတယ်အဲအကြီးကျယ်ရတော့မရှိအစားဦးတချို့ပြတ်သွားတယ်ဟုတ်ကဲ့ပထမကတော့ဒီလေးကျော်တိုက်ပွဲဖြစ်တော့ဒီ GDP စကန်းဆိုတော့အမဆစ်ဆောင်တွေကပြန်နှိမ့်တယ်နှိမ့်တယ်သွားနေနေရတယ်ဘလူးဘလူးအကျော်တွေရွာလာနေတာတော့ပေါ့ဟုတ်တယ်ငကူတွေကလေးကြီးပေါ်ဘက်ကဆစ်ဆောင်တွေဘူကာလုံးစကန်းမှာသွားနေတာလောက်ထားပြီးတယ်အဲ့အမြင်ရတယ်အခုတိုက်ပွဲဖြစ်တော့ဒီစစ်ကြောင်တွေကဒီကော့ချမ်းကိုပြန်ကူလာရတယ
်။ကရင်ညူတက်မှာ6ထိမ့်ချုပ်ထားတဲ့၄ကီကော်မြို့တက်ထဲမှာစစ်ကောင်စီတပ်တွေကလွှတ်တော်အမတ်နှုတ်ဦးနဲ့တက်ချွတ်လှူရှားသူတွေပါဝင်တဲ့လူ20ကျော်ကိုဒီဇင်ဘာလကဖမ်းဆီးသွားခဲ့ပါတယ်။သူတို့ကိုပြန်ပေးဖို့တောင်းဆိုရာကနေ၄ကီကော်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ် KNL ၊ကရင်မျိုးသားကာကွယ်ရေးတပ် KNDO PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားဒီဇင်ဘာလ15ရက်နေ့ကစလို့နေ့စဉ်လိုလိုတိုက်ပွဲတွေဖြစ်နေပါတယ်။အဲ့ဒီတိုက်ပွဲတွေကြောင့်ထွက်ပြေးနေကြရတဲ့ဒေသခံတွေကို DKBA ရဲ့ဗိုလ်ဆောင်လုံးစခန်းမှာခိုးလုံဝင်ပေးထားပါတယ်။စစ်ပြေးဒုက္ခသည်တွေထဲမှာဆီယနာတိမ့်မှုကိုစန့်ကျင်သူတက်ကြွလှုပ်ရှားသူတွေရှိသလားဆိုပြီးနေကြားဆောင်တပ်တွေကမကြသေးခင်ရက်ပိုင်းကပဲဝင်ရောက်ရှာဖွေခဲ့ပါတယ်။အဲ့ဒီနောက်ပိုင်းအရက်ဝတ်တဲ့လူတချို့ဟာနေကြားဆောင်တပ်နဲ့လာရောက်ပြီးဒုက္ခသည်စခန်းထဲကလူတွေကိုဖုန်းနဲ့ဗီဒီယိုရိုက်တာတွေရှိခဲ့တယ်လို့လည်းဒုက္ခသည်တွေကပြောပါတယ်။ဇန်နဝါရီလ13ရက်နေ့ကတော့ဗိုလ်ဆောင်လုံးစခန်းကိုစစ်ကောင်စီတပ်တွေကအလုံးရင်းနဲ့ဝင်ရောက်စီးနင်းပြီးစစ်ပြေးဒုက္ခသည်တွေထဲမှာသူတို့လူချင်းသူတွေကိုရှာဖွေဖို့ကြိုးစားရကနေတိုက်ပွဲတွေဖြစ်လာခဲ့တဲ့အကြောင်းကိုစောမွန်ကပြောပါတယ
်။ဒီလေးကျော်တိုက်ပွဲတွေကသူတို့ကဒီမှာလာရှောင်ကြတယ်အဲ့မှာရှိရမယ်ဆိုတော့သူစခန်းနဲ့ဝင်နေတာဘာမှမပြီးဝင်တော့တိုက်ပွဲဖြစ်တော့ဒီချစ်ချောင်းထဲကဟိုလူပြေးပါဒီလူပြေးပါဆိုတော့အဲ့ဒါမျိုးအကြောင်းတိုက်ပွဲဖြစ်သွားတာအဲဒီကေဘီရောမပူပေါင်းဖွဲ့ရှိတယ် KNL တွေပူပေါင်းဖွဲ့ရှိတယ်အဲဖွဲ့နဲ့ပူပေါင်းတိုက်ရတာ
ဒီမိုကရေစီကရင်အကျိုးပြုတက်မလို့ DKBA တက် KNL ကရင်အမျိုးသားလွတ်မြောက်ရေးတက် PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့စတဲ့ပူးပေါင်းတက်တွေဟာစစ်ကောင်စီတက်တွေကိုပူးပေါင်းတိုက်ခိုက်ခဲ့ကြတာဖြစ်ပါတယ် DKBA ရဲ့ဗိုလ်ဆောင်လုံးစခန်းကတော့စုခွာပေးလိုက်ရတယ်လို့ထိုင်းနယ်ခြားဆောင်တပ်ဖွဲ့ကလာတဲ့သတင်းတွေမှာပါရှိပေမဲ့တီးကြအတီးပြုလို့တော့မရသေးပါဘူးတိုက်ပွဲတွေကြောင့်ထိခိုက်ဒဏ်ရာရရှိသူတချို့ထိုင်းဘက်ကိုရောက်ရှိလာတာကြောင့်ကူညီပေးနေရကြောင်းထိုင်းကယ်ဆယ်ရေးအဖွဲ့တွေကလည်းပြောပါတယ်ရှင
်ကရင်ပြည်နယ်ဘက်ကအခြေအနေမအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA မြန်မာပိုင်းရဲ့တောက်ကြညအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းလိုက်တာဟာအမျိုးသမီးတွေရဲ့နိုင်ငံရေးစီးပွားရေးလူမှုရေးကျန်းမာရေးစတဲ့အခြေအနေတွေအပေါ်မှာပြင်းထန်တဲ့ရိုက်ခတ်မှုတွေဖြစ်စေခဲ့ပြီးတော့အမျိုးသမီးတွေရဲ့ဥဆောင်မှုအခန်းကဏ္ဍဦးစားပေးအဆင့်ကနေရော့ကျသွားစေခဲ့တယ်လို့WLB အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကပြောဆိုလိုက်ပါတယ်။နိုင်ငံရေးပါတီတွေမှာဥဆောင်လှုပ်ရှားနေကြတဲ့အမျိုးသမီးတွေရဲ့2020ရွေးကောက်ပွဲအတွေ့အကြုံတွေအပြင်အာဏာသိမ်းမှုရဲ့နောက်ပိုင်းကြုံတွေ့ရတဲ့စိန်ခေါ်မှုအခက်အခဲတွေအကြောင်းလေ့လာပြုစုထားတဲ့2020ရွေးကောက်ပွဲတွင်ပါဝင်သည့်အမျိုးသမီးကိုယ်စားလှယ်များ၏အသံဆိုတဲ့အစီရင်ခံစာတစ်ကောက်တစ်စောင်ကို WLB ကနေပြီးတော့ဇန်နဝါရီလ17ရက်နေ့မှာပဲထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒီစာထဲမှာဘာတွေများရှာဖွေတွေ့ရှိထားပါသလဲ။အမျိုးသမီးနိုင်ငံရေးခေါင်းဆောင်တွေရဲ့အဓိကကြုံတွေ့ရတဲ့စိန်ခေါ်မှုတွေကဘာတွေပါလဲ၊ဘာကြောင့်ပါလဲ။ဒါတွေကိုဘယ်လိုရင်ဆိုင်ကြော်ဖြတ်နေပါသလဲဆိုတာတွေကို WLB ရဲ့တွဲဘက်အထွေထွေအတွေ့အမှုလွေးပိုးငယ်ကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းဘက်ရဲ့အမျိုးသမီးခန္ဓာမှာမက်ခင်ဖြူထွေးတင်ဆက်ထားပါတယ်။
There's a path we must choose sometime. Gotta stand up and fight sometime.
ဒီတင်ပတ်ချဲမှာပဲပေါ့နော်အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံ WLB ကနေပြီးတော့မှမြန်မာနိုင်ငံရဲ့ဒီနိုင်ငံရေးပါတီတွေမှာဥဆောင်လှုပ်ရှားနေကြတဲ့အမျိုးသမီးတွေနဲ့ပတ်သက်ပြီးတော့အစဉ်ကန်စာတစ်စောင်ထုတ်တယ်လို့သိရပါဗျ။ဆိုတော့ဒီအစဉ်ကန်စာအကြောင်းလေးကိုနည်းနည်းတော့အချင်းချင်းလေးပေါ့ပြောပြပေးပါလားရှင
်။အတိတ်ကတော့ဒီအစဉ်ကန်စာကပထမစဉ်းစားတာကတော့နိုင်ငံရေးမှာပါဝင်နေတဲ့အမျိုးသမီးတွေရဲ့အတန်တွေကိုဖော်ထုတ်ချင်တာဖြစ်တယ်လို့အမျိုးသမီးတွေရဲ့ဥဆောင်မှုခန်းကဏ္ဍကိုဖော်ထုတ်ချင်တာဖြစ်တယ်ပေါ့နော်။ဒါ့ပေမဲ့လို့အာဏာသိမ်းသွားတဲ့အခါမှာအဲ့ဒီရည်ရွယ်ထားတဲ့ရည်ရွယ်ချက်ကထုတ်လို့အဆင်မပြေခဲ့ဘူးပေါ့နော်။2020ရလတ်ကိုတည်ပိုးသွားနိုင်ဖို့အတွက်ကစစ်တပ်အာဏာသိမ်းလိုက်တာဖြစ်တဲ့အတွက်ကြောင့်မို့အဲ့ရလတ်ကပျက်စီးသွားတယ်ဆိုတော့အနေထားမှာရှိတာဖြစ်တဲ့အတွက်ကြောင့်မို့ကျမတို့ကလည်းဆက်မထုတ်ဖြစ်ဘူးဒါပေမဲ့လို့ဒီအာဏာသိမ်းပြီးသွားတဲ့အခါမှာဒီအမျိုးသမီးတွေကသူတို့ရဲ့နိုင်ငံရေးမှာပါဝင်မှုကိုရပ်တန့်သွားတာမဟုတ်ဘူးအာဏာသိမ်းသွားတဲ့အတွက်ကြောင့်မို့ပို့ပြီးတော့မှစိန်ခေါ်မှုတွေရင်ဆိုင်နေရတယ်အဲ့လိုအမျိုးသမီးတွေကြုံတွေ့နေရတဲ့အခက်အခဲစိန်ခေါ်မှုတွေကိုပြန်ပြီးတော့မှလေ့လာဆန်းစစ်တဲ့စာတမ်းပြန်လုပ်တယ်ပေါ့နော်အားကြောင့်မို့ကျမတို့အခုထုတ်တဲ့ဒီစာတမ်းဒီအပိုင်းနှစ်ပိုင်းနဲ့သွားတာဖြစ်တယ်ပထမတစ်ပိုင်းကတော့ဒီရွေးကောက်ပွဲမှာကြုံတွေ့ရတဲ့ဒီအမျိုးသမီးတွေရဲ့အခက်အခဲတွေဆက်စပ်သုံးသပ်ထားတဲ့စာတမ်းဖြစ်တယ်နောက်တစ်ပိုင်းကကြတော့ဒီရွေးကောက်ပွဲနောက်ပိုင်းမှာအာဏာသိမ်းသွားတာဖြစ်တဲ့အတွက်ကြောင့်မို့ဘယ်လောက်ထိအမျိုးသမီးတွေပေါ်မှာအကျိုးတရားမှုတွေရှိတယ်လဲဆိုတော့ပိုင်းနှစ်ပိုင်းနဲ့ကျမတို့လောက်တာဖြစ်တယ်ပေါ့နော
်ဟုတ်ကဲ့ပါအခုဒီစစ်တမ်းမှာရောအတိကဘာတွေရှာဖွေတွေ့ရှိခဲ့ပါတယ်သူတို့အတိကကြုံရတဲ့စိန်ခေါ်မှုတွေဆိုရင်ဘာတွေဖြစ်မလဲရှင
်ဟုတ်ကဲ့ပထမအပိုင်းမှာတော့ဒီရွေးကောက်ပွဲအတွင်းမှာကျတော့ကျမတို့အင်တာဗျူးတာအမျိုးသမီး58ဦးပေါ့နော်19ပါတီကဝင်ရောက်ရှင်ပြိုင်တဲ့အမျိုးသမီးလွှတ်တော်ကိုယ်စားလှယ်လောင်းတွေကိုအင်တာဗျူးခဲ့တယ်ပေါ့နော်အဲ့လိုဗျူးလိုက်တဲ့အခါမှာအမျိုးသမီးတိုင်းမှာကြုံတွေ့ရတဲ့အခက်အခဲတွေကဘာလဲဆိုရှင်ခွဲခြားဆက်ဆံမှုရှိတယ်ဆိုတဲ့ဥစ္စာကိုကျမတို့တွေ့ရတယ်ပေါ့နော်ပါတီတွင်းထဲမှာလည်းပဲရှိတယ်လို့တနိုင်ငံလုံးအတိုင်းအတာမှာရှိနေတဲ့အခြေအနေတွေမှာလည်းခွဲခြားဆက်ဆံမှုတွေရှိရပေါ့နော်ဥပမာအားဖြင့်ရွေးကောက်ပွဲကော်မရှင်registration လုပ်ရတဲ့အခါမှာတော့၎င်း campaign ဆင်းတဲ့နေရာမှာတော့၎င်းခွဲခြားဆက်ဆံမှုတွေရှိတယ်လို့ဒီပြည်သူလူထုကိုယ်တိုင်ကအမျိုးသမီးတွေအပေါ်ယုံကြည်မှုအားနည်းနေသေးတယ်ဆိုတဲ့အကြောင်းကိုတွေ့ရတယ်ပေါ့နော်အမျိုးသမီးတွေကမလုံနိုင်ပါဘူး အမျိုးသားတွေလောက်မလုံနိုင်ဘူးဆိုတဲ့အမြင်ကကျွန်တော်တို့အတိုင်းဝိုင်းမှာဆက်ရှိနေသေးတယ်ဆိုတဲ့စိန်ခေါ်မှုတွေကိုတို့တွေ့ရတယ်အဲနောက်တစ်ပိုင်းကကြတော့ခုနပြောတဲ့ဒုတိယပိုင်းကတော့အာနာသိမ့်ပြီးတဲ့အခါမှာအမျိုးသမီးတိုင်းကအာနာသိမ့်မှုကိုလက်မခံနိုင်တာဖြစ်တဲ့အတွက်ကြောင့်မို့တော်လှန်နေတဲ့အမျိုးသမီးတွေဖြစ်တယ်အဲ့လိုတော်လှန်တဲ့အတွက်ကြောင့်မို့ဒီနိုင်ငံကြီးမှာအစကတည်းကပါဝင်တယ်ဒါပေမဲ့လို့ဒီအာနာသိမ့်နေဖြစ်တဲ့အတွက်ကြောင့်မို့ပုံမှုပြီးတော့မှတတ်နိုင်တဲ့ဘက်ကနေပါဝင်လာတဲ့အခါမှာအသက်အန္တရာယ်အလုံးချုံရေးတွေနဲ့ပတ်သက်ပြီးတော့မှစင်ခုံမှုအခက်အခဲတွေအများကြီးတွေ့ရတယ်ဆိုတော့ဥစားကိုကျွန်တော်တို့တွေ့ရှိရတာပေါ့နော
်ဟုတ်ကဲ့အဲ့တော့တကယ်တမ်းအခုအာနာသိမ့်ပြီးနောက်ပိုင်းမှာလည်းအမျိုးသမီးတွေအတော်များများအာနာရှင်စန့်ကျင်ရေးပဲပြောပေါ့နော်ဒီလက်ရှိဒီမြန်မာနိုင်ငံရဲ့ဒီမိုကရေစီလှုပ်ရှားမှုတွေမှာအများပြားပါဝင်နေတာကိုတွေ့ရပါတယ်ဒါပေမဲ့အခု WLB ရဲ့အစီရင်ခံစာထဲမှာသတိထားမိတာကဒီအမျိုးသမီးတွေရဲ့ဥဆောင်မှုကဏ္ဍဟာနော်နိုင်ငံရေးကျန်းမာရေးလူမှုရေးစီးပွားရေးစသဖြင့်ပေါ့လေဒီအပေါ်မှာအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာပြင်းပြင်းထန်ထန်ရိုက်ခတ်မှုရှိတယ်သူတို့ရဲ့ဥဆောင်မှုကဏ္ဍဟာလည်းဥစားအပေးအဆင့်လျော့ချသွားတယ်လို့ထောက်ပြထားတာကိုတွေ့ရပါတယ်ဒါကဘယ်လိုပုံစံမျိုးပြောချင်တာပါလဲအဲဘယ်လိုတွေ့ရှိတာပါလဲဒီအကြောင်းလေးနည်းနည်းပြောပြပေးပါအ
ော်ဟုတ်ကဲ့အဓိကတော့ဒီမိုကရေစီစနစ်ကိုကျွန်တော်တို့မြန်မာနိုင်ငံမှာစတင်အကောင့်ထဲပေါ်တဲ့အခါမှာအမျိုးသမီးတွေကအနေနဲ့အများဥဆောင်မှုခံကနမှာပါဝင်ခွင့်ရှိရပါတော့။ဒါပေမဲ့လို့အနာသိမ့်သွားတဲ့အခါမှာအမျိုးသမီးတွေကဘလို့မှဥဆောင်မှုအခန်းကနမှာမပါဝင်နိုင်တော့တဲ့အခြေအနေမှာအများကြီးတွေ့ရတယ်။ခုနပြောလို့ထွက်ပြေးတိမ်းရှောင်နေရတာတွေရှိတယ်။ပြီးရင်အဲ့မိသားစုအရေးနဲ့ပတ်သက်ပြီးတော့မှလည်းလုံခြုံရေးအရာပေါ်ပေါ်ထင်ထင်မလုပ်နိုင်တဲ့ကိစ္စတွေအများကြီးရှိတယ်။အဲ့လိုပဲမိသားစုတွင်ထဲမှာတော့မှဟိုအမျိုးသမီးတယောက်ဖြစ်တဲ့အတွက်ကြောင့်မိခင်လည်းဖြစ်တယ်လို့နိုင်ငံရေးတမားလည်းဖြစ်တဲ့အခါမှာတချို့တော့လူလူလလလုတ်ပိုင်ခွင့်နေရှိတဲ့ဟာတွေကအများကြီးတွေ့ရတယ်။တပြိုင်နက်ထဲမှာအနာသိမ့်သွားတာဖြစ်တဲ့အတွက်ကြောင့်မို့ဖိုဝါဒကြီးစိုးရေးနဲ့ပတ်သက်ပြီးတော့မှဆက်ပြီးတော့မှဖြစ်နေတဲ့အပေါ်မှာကျွန်တော်တို့တွေ့ရတယ်ပေါ့နော်။ဒီနိုင်ငံရေးမှာဆိုလို့ရှိရင်အမျိုးသမီးတွေကအနောက်မှာပဲနေရမယ်အဲ့ဒီအမြင်တွေလည်းမပြောင်းလဲတလို့အမျိုးသမီးတွေဆိုတာကဥဆောင်မှုခံကဏ္ဍမှာပါတာမျိုးမဟုတ်ဖက်နဲ့အမျိုးသားတွေကိုဝန်းရံပေးရတဲ့အခန်းကဏ္ဍမှာပဲရှိတယ်ဆိုတဲ့အမြင်မျိုးတွေကလည်းအများကြီးရှိနေတဲ့အပေါ်မှာပါဝင်ခွင့်တွေကရော့ကျသွားတဲ့ဟာမျိုးတွေကအများကြီးရှိနေတယ်ဒီအာဏာသိမ်းသွားတဲ့အတွက်ကြောင့်မို့အမျိုးသမီးတွေပေါ်မှာရိုက်ခတ်မှုတွေကအရင်ကထက်ပိုပြီးတော့မှဆိုးရွားတဲ့အခြေအနေမှာရှိတယ်တကယ်တကယ်တော့ဒီຫນွေဥတော်လိုင်းရင်းမှာဒီအမျိုးသမီးတွေရဲ့ပါဝင်မှုတွေအလွှာတိုင်းရှိတယ်ပေါ့နော်အလွှာတိုင်းလို့ပြောတဲ့အခါမှာတန်ပုံးတီးတပိတ်တွေမှာစပြီးတော့မှပါလာဟိုလမ်းပေါ်ထွက်တာအခုဆိုရှင်လက်နဲ့ကင်တော်လိုင်းရင်းမှာတော့မှအမျိုးသမီးအဖွဲ့တွေဆိုတာတည်တံ့နေရှိတယ်ဒါပေမဲ့တကယ်တကယ်မှာအတိမပြုမှုကယနေ့ချိန်ထိမရှိသေးဘူးအမျိုးသမီးတွေရဲ့ဥဆောင်မှုအခန်းကဏ္ဍတည်အရေးကြီးတယ်ဆိုပြီးတော့မှလုံးဝအတိမပြုပြီးတော့မှတတိတရနဲ့လှုပ်ပေးတဲ့လမ်းဖွင့်ပေးတဲ့အခြေအနေမှာမရှိသေးဘူးဆိုတဲ့အကြောင်းကိုကျွန်တော်တို့တွေးရှိရပါတယ်ဟုတ်
ဟုတ်ကဲ့ဆလူရာကတော့ဒီလှုပ်ရှားမှုရဲ့အလွှာပေါင်းစုံမှာအမျိုးသမီးတွေပါဝင်နေပေမဲ့လည်းဒီဥဆောင်မှုကဏ္ဍပိုင်းမှာကြည့်မယ်ဆိုရင်တော့အာဏာသိမ်းမှုနောက်ပိုင်းမှာရုပ်ရော့သွားတယ်ဆိုတဲ့အနေထားမျိုးလို့ပြောတယ်လို့နားလည်ပါတယ်နောက်တစ်ခုက
ဟုတ်ကဲ့
နောက်တစ်ခုကကြတော့ဒီပြီးခဲ့တဲ့ဒီရွေးကောက်ပွဲမှာဆိုလို့ရှိရင်တကယ်တမ်းအမျိုးသမီးတွေလွတ်တော်ကိုယ်စားလှယ်အနေနဲ့ပါဝင်ရှင်ပြိုင်တဲ့အရေးအတွက်ကဟုတ်အရင်ရွေးကောက်ပွဲတွေထဲစားလို့ရှိရင်တော်တော်လေးပိုများလာတာရှိပါတယ်ဒါပေမဲ့အခုအာဏာသိမ်းမှုဖြစ်လိုက်တဲ့ဆိုတဲ့အခါကျတော့အခြေအနေတွေကပြောင်းသွားတယ်ပေါ့လေဆိုတော့အကယ်၍သာဒီအာဏာသိမ်းမှုမဖြစ်ဘူးဆိုလို့ရှိရင်ဒါအမျိုးသမီးတွေဒီနိုင်ငံရေးထဲမှာပါဝင်လာမှုဥဆောင်မှုကဏ္ဍမှာပါဝင်လာမှုကအများကြီးပြောင်းလဲသွားမယ်လို့ရောထင်မိပါလား
ဟုတ်တယ်တကယ်လို့ဒါအာဏာမသိမ်းခဲ့ဘူးဆိုလို့ရှိရင်တချို့အမျိုးသမီးတွေဆိုလို့ရှိရင်ဒီချိန်မှာဆိုရင်လွတ်တော်မှာပါဝင်နေတဲ့အမျိုးသမီးတွေဖြစ်မယ်ပေါ့လေနော်တချို့ကြတော့လေကိုရဲ့ပါတီအနိုင်ရပေမဲ့လည်းရှေ့လျှောက်ဒီနိုင်ငံရေးမှာဒီလူထုတွေအတွက်တကယ်ကိုလုံနိုင်မဲ့အနေအထားကိုဥပမာထားတော့ပြည်သူလူထုရင်ဆိုင်နေရတဲ့ဝန်ဆိုင်ရေးအခက်အခဲတွေကိုဖြေရှင်းနိုင်ဖို့အတွက်သူတို့မှာစူးစမ်းအားထုတ်စဉ်းစားထားတဲ့အချက်တွေအများကြီးရှိရဲ့အဲ့လိုမျိုးစဉ်းစားထားပေမဲ့လည်းပဲဒီအနာသိမ့်တဲ့အခါမှာဒါတွေကိုမပါဝင်နိုင်တဲ့အခြေအနေမှာအများကြီးရှိရဲ့ဆိုတော့ဥစားကိုသူတို့ကိုယ်တိုင်ထုတ်ဖော်ပြောဆိုတဲ့ဟာတွေအများကြီးရှိပါတယ်
ဟုတ်ကဲ့ပါဆိုတော့အခုလို့ကြုံလာရတဲ့အခက်အခဲပေါ့နော်စိန်ခေါ်မှုတွေကိုဘယ်လိုများသူတို့ကြော်ဖြတ်နေကြသလဲဖြစ်နေတဲ့အခြေအနေကိုကိုလိုချင်တဲ့အပြောင်းအလဲတစ်ခုဖြစ်လာအောင်လုပ်ဖို့အတွက်မှာဘယ်လိုကင်တွယ်ဖြည့်ရှင်းမှုတွေအဓိကလိုအပ်နေလဲ
ဟုတ်ကဲ့အထူးသဖြင့်ကတော့ကျမတို့နိုင်ငံမှာကဖက်ဒရယ်ပြည်ထောင်စုကိုတွားဖို့ပြောင်းလဲလုပ်ဖို့ဆိုလို့ရှိရင်လူထုအလွှာဆုံးကပါဝင်ဖို့လိုအပ်ပါတယ်အလွှာဆုံးလို့ပြောတဲ့အခါမှာလူနေစုတွေလည်းပါမှာဖြစ်တယ်လို့တစ်ဖက်မှာဘေးဖယ်ခြင်းခံထားတဲ့အုပ်စုတွေလည်းပါဝင်ဖို့လိုပါတယ်အေးဘေးဖယ်ခြင်းခံထားတဲ့အုပ်စုလို့ပြောတဲ့အခါမှာအမျိုးသမီးတွေကကျမတို့နိုင်ငံမှာကလေးနဲ့အမျိုးသမီးဆိုရှင်ထက်ဝက်ကျော်လူဦးရေကရှိနေတဲ့အပေါ်မှာသူတို့ရဲ့ကိုစားပြုမှုကပါဖို့ပါမှာဖြစ်ပါတယ်အဲ့လိုပါမှသာလျှင်ကျမတို့ဆန်တန်ဖို့ထားတဲ့ဒီသူပေါင်းကောင်းဆောင်မှုနဲ့အလုံးပါဝင်မှုဆိုတဲ့မှုကိုအကောင့်ထဲခေါ်နိုင်မှာဖြစ်ပါတယ်နောက်တစ်ချက်ကကြတော့ဒီအမျိုးသမီးတွေကိုဖိနှိပ်တဲ့အတွေ့အခေါ်ခွဲခြားတဲ့အတွေ့အခေါ်အဲ့ဓာတွေကဆက်ကျမတို့ဖယ်ထုတ်ရမှာဖြစ်ပါတယ်ဆိုလိုချင်တာကဒီတိုက်ပွဲမှာကျမတို့အလုံးကဆက်စစ်ဆန်တဲ့အတွေ့အခေါ်တွေခွဲခြားဆက်ဆံမှုတွေရှိနေတဲ့အပိုင်းဝိုင်းတွေကိုဖယ်ရှားပြရမှာအစ်စ်အာနာရှင်စနစ်အပါအဝင်အာနာရှင်စနစ်အားလုံးကိုကျမတို့ဖယ်ထုတ်ရမှာဖြစ်တဲ့အတွေ့အကြုံကိုအတွေ့အခေါ်ကအစပြောင်းလဲပြဖို့လိုအပ်တယ်ပြောင်းလဲပြဖို့လည်းကျမတို့ကဆက်လက်ပြီးတော့မှတိုက်တွန်းလှုပ်ဆောင်သွားမှာဖြစ်ပါတယ်ဆိုတော့အမျိုးသမီးတွေကလည်းပဲကျမယုံကြည်တယ်သူတို့တွေကအခမ်းအနားမှာဆက်လက်ပြီးတော့မှတိုက်ပွဲရတော့ဝင်နေမှာဖြစ်ပါတယ်ကိုနီကိုဟန်နဲ့ကိုဒေတာမှာလူမတိသူမတိတိုက်ပွဲဝင်နေတဲ့အမျိုးသမီးတွေရဲ့အကောင်းတွေလည်းအများကြီးရှိပါတယ်ဆိုတဲ့အကြောင်းကိုကျမကပြောကြားလိုပါတယ်လို့ကျေးဇူးတင်ပါ
ဟုတ်ကဲ့ပါအခုလိုအချိန်ပေးပြီးတော့ဖြေချပေးတဲ့အတွက်လည်းကျေးဇူးများရှင်ပါတယ်ရှင်
မခင်ဖြူထွေးစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တုဒ္ဒဆုံလေအမေရိကန်တခွေအစည်းအဝေးကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်ရဲ့တုဒ္ဒဆုံလေအမေရိကန်တခွေအစည်းအဝေးမှာတော့ COVID-19 ကူးစက်မှုကြောင့်ဆေးရုံတက်ရသူတွေစံချိန်တင်များပြလာတာနောက်ဒုက္ခသည်တွေကိုဆေးစစ်ပေးတဲ့စင်တာမှာဘဝတူချင်းဘယ်လိုကူညီပေးကြမလဲသမရရဲ့ AK ဟာစတဲ့အကြောင်းတွေကိုကိုအောင်ကစူးစီးတင်ပြထားပါတယ်
ကိုဗစ်ရောဂါရန်ကြီးကျက်ခံရတဲ့နယူးယောက်မြို့မှာကရောဂါစဖြစ်ကစား2020ခုနှစ်ဂုလဇန်နဝါရီလမှာဆေးရုံတက်ရသူဦးရေဟာ 33,251 ယောက်ရှိခဲ့ရတာကနေအခုခါမှာ 33,646 ယောက်ရှိတယ်လို့ရိုက်တာသတင်းဌာနရဲ့မှတ်တမ်းအရသိရပါတယ်။နယူးယောက်မြို့က Presbyterian Wayne Cornell ကျန်းမာရေးစင်တာမှာဆိုရင်ဆေးရုံတက်သူ50ရာခိုင်နှုန်းဟာကိုဗစ်ရောဂါကြောင့်ဖြစ်ပြီးတော့အသက်ရှူရကျက်တာအဆုတ်ရောင်တာအောက်ဆီဂျင်ကျတဲ့ကိုဗစ်ရောဂါလက္ခဏာတွေတွေ့ရပါတယ်။အရေးပေါ်လူနာကုသဆောင်အကြီးအကဲဒေါက်တာရာဟုရှာမာက
The remaining 50% of these COVID hospitalizations
ကျန်းတဲ့50ရာခိုင်နှုန်းကကင်ဆာနှလုံးလေးဖြတ်တာဗိုက်အောင်နာတွေကြောင့်ဆေးရုံတက်နေကြတာပါ။ဆေးရုံတက်ပြီးဆိုတာနဲ့သူတို့အားလုံးကိုစစ်တော့ကိုဗစ်ရှိနေတာကိုတွေ့ရပါတယ်။
ကိုဗစ်ကြောင့်ဆေးရုံတက်နေသူတစ်ဝက်လောက်ကလည်းကိုဗစ်ကာကွယ်ဆေးထိုးထားပြီးသူတွေဖြစ်တယ်လို့သူကပြောပါတယ်။ကာကွယ်ဆေးထိုးထားသူတွေထဲမှာအသက်အရွယ်ကြီးသူတွေ၊ရောဂါအခံရှိသူတွေပါဝင်ပါတယ်။ကလေးတွေဆေးရုံတက်လာတဲ့အရေးအတွက်လည်းများလာတယ်လို့သူကပြောပါတယ်။ Omicron virus ကုလိုမြင်မြန်ဆန်ဆန်ကူးစက်နေတာကြောင့်ဆေးရုံတွေမှာမနိုင်မနှင်းဖြစ်မှာကိုလည်းစိုးရိမ်နေကြပါတယ်။
Now it's too early.
လာမယ့်ရက်တွေမှာဘယ်လောက်ထပ်ကူးမလဲဆိုတာစောင့်ကြည့်ဖို့လိုပါမယ်။နောက်ထပ်နှစ်ပတ်လောက်မှာကူးစက်မှုအရေးအတွက်အမြင့်ဆုံးဖြစ်မယ်လို့ခန့်မှန်းထားပါတယ်။
Omicron virus ကြောင့်ဒီဇင်ဘာနောက်ပိုင်းကစလို့ American တဝမ်းမှာဆေးရုံတက်ကြတဲ့အရေးအတွက်ဟာနှစ်ဆပိုများလာပါတယ် Washington DC ပါဝင်ပြည်နယ်တော်များများမှာဆေးရုံတက်သူစံချိန်တင်မြန်ပြခဲ့ပါတယ်ဒါပေမဲ့လည်းအရင် COVID မျိုးကွဲတွေလောက်ရောဂါမပြင်းထန်ဘူးလို့ဆိုပါတယ်2020အစောပိုင်းတုန်းက COVID ဖြစ်သူတွေကအများစုကိုအရေးပေါ်လူနာဖြစ်ကူးစက်ပေးခဲ့ရတယ်လို့သူတို့ထဲကတော်တော်များများကိုအသက်ရှူစက်တက်ဆင်ပေးရပါတယ်အခုခါမှာတော့ဆေးရုံတက်သူတွေဆေးရုံကနေပြန်ဆင်းနိုင်ကြပါပြီအရင်ကိုဗစ်မျိုးကွဲတွေလို Omicron ဟာအဆုတ်နဲ့အသက်ရှူလမ်းကြောင်းကိုဒုက္ခမပေးပုံပေါ်တယ်လို့လည်းဒေါက်တာရှာမာကပြောပါတယ
်။ About 10% of these COVID hospitalizations right now
ကိုဗစ်ကြောင့်ဆေးရုံတက်သူ10ရာခိုင်နှုန်းကနှင်းထန်လူနာဆောင်မှာဖြစ်ပြီး9ရာခိုင်နှုန်းကအသက်ရှူဆက်ကူထားရပါတယ်။အရင်နှစ်ကြိမ်ထက်စာရင်ဒီတစ်ကြိမ်မှာအခုလိုအဆင့်ရောက်တဲ့သူတိတ်မများဘူးလို့ပြောရမှာပါ။
ဒါပေမဲ့လည်းယောဂကုသမှုတွေများတာကြောင့်တေဆုံးသူအရေအတွက်ဟာတရက်ကို1400လောက်သာရှိခဲ့ရတာကနေခုခါမှာတရက်ကို1900လောက်ထိရှိလာပါတယ်ခင်ဗျာ။အာဖဂန်နစ္စတန်ကိုတာလီဘန်တွေသိမ်းပိုက်ချိန်မှာအမေရိကန်နဲ့လက်တွဲခဲ့တဲ့အာဖဂန်အများပြားနိုင်ငံကိုစွန့်ခွာခဲ့ကြပါတယ်။အဲ့ဒီထက်ကတချို့ကတော့အမေရိကကိုရောက်လာပြီးတော့ဘဝကိုပြန်ဆပ်ဖို့ကြိုးစားနေကြတာပါ။မိုဟာမက်အတိုင်အီနဲ့အတူမိသားစုဟာကယ်လီဖိုးနီးယားပြည်နယ်ဆန်ဟိုစေးမြို့ကဆေးကမ်းမှာဆေးလာစစ်နေကြပါတယ
်။မောင်စေးတာလီဘန်တွေမျိုးရဲဝင်လာကန်ပြီးလုံခြုံရေးအတွက်တကယ်ကိုစိုးရိမ်ခဲ့ရပါတယ်။
ဒုက္ခသည်တွေအတွက် UAB ဖွင့်လှစ်ထားတဲ့ Santa Clara Valley Medical Center မှာရှိတဲ့ဒီဆေးကမ်းကိုလွန်ခဲ့တဲ့နှစ်40လောက်ကအရှေ့တောင်အာရှ VNN ကနေရောက်လာတဲ့ဒုက္ခသည်တွေအတွက်ဖွင့်လှစ်ခဲ့တာပါ Santa Clara Valley Medical Center Manager Neil David က
ဒီမှာလောက်ကြတဲ့ဝန်ထမ်းအများစုကရွှေပြောင်းအခြေချသူဒါမှမဟုတ်ဒုက္ခသည်တွေပါသူတို့တွေကတချို့လဲအမေရိကကိုစရောက်ဂါဇာကဒီဆေးကမ်းမှာပဲစစ်ဆေးမှုခံယူခဲ့သူတွေပါ
ဒီဝန်ထမ်းတွေထဲမှာဗီယက်နမ်ကရွှေ့ပြောင်းချေချလာသူလည်းပါဝါတယ်အခုအခါအာဖဂန်နစ္စတန်ကနေပြောင်းရွှေ့လာသူတွေလည်းနိုင်ငံအသစ်မှာဘဝအသစ်စမယ့်အခက်အခဲကိုသူတို့ကနားလည်နိုင်ပါတယ်ဗီယက်နမ်ကရွှေ့ပြောင်းချေချလာသူဆေးကမ်းသူနာပြုထရမ်ပမ်က
ကဘာတလာကဒုက္ခသည်တွေဒီကိုလာကြတာမှာ VNM အပါအဝင်လူမျိုးပေါင်းစုံတွေ့ရပါတယ်။လွန်ခဲ့တဲ့28နှစ်ကကျွန်မတို့တို့လိုပဲလာခဲ့ရတာကိုပြန်အမှတ်ရပါတယ
်။အာဖဂန်နစ္စတန်ကလူပေါင်း3000လောက်ကိုဘိုက်ဒန်အစိုးရကနိုင်ငံတွင်းကခေါ်ထုတ်ပေးနိုင်ခဲ့ပါတယ်။အဲ့ဒီထဲကတချို့ဟာဆန်ဟိုစေးမြို့အနီးတစ်ဝိုက်ကိုရောက်လာမယ်လို့ကနေဦးမှာပြောခဲ့ပေမဲ့အခုအခါလူပေါင်း800လောက်ရောက်လာပါတယ်။စီကန်းစကပြန်ဂျဟန်နက်စ်အက်ရှာက
they have huge amount of
တို့ကျွမ်းကျင်တဲ့ပညာတွေအများကြီးပါဒီကလူမှုပတ်ဝန်းကျင်ကိုနောက်ပိုင်းကျရင်တော့တို့ကူညီပါလိမ့်မယ်အခုတော့တို့ခြေတော့ပေါ်တို့ရက်နိုင်အောင်ကျမတို့ကကူညီဖို့လိုပါတယ
်အာဖဂန်မှာရေဒီယိုအတန်ပိုင်းနဲ့တမွေးဝမ်းကြောင်းခဲ့သူအထိုင်ကြီးကတော့ဘဝအသစ်မှာသင်ခန်းစာအသစ်တွေကိုလေ့လာဖို့အစင်းသစ်ဖြစ်နေပါတယ
် for balancon တို့ကိုအခုလိုတွေးလိုက်ရတော့အားချမိပါတယ်တို့လည်းလုံနိုင်ရင်ကိုယ်လည်းသူတို့လိုဖြစ်အောင်လုပ်နိုင်မယ်ထင်ပါတယ
်အာဖဂန်တော်တော်များများအခြေဆက်ရကယ်လီဖိုးနီးယားပြည်နယ်မှာနောက်ထပ်အာဖဂန်9000ကျော်ရောက်လာဖို့အစီအစဉ်ရှိပါတယ်ခင်ဗျာအိမ်မီရောနဲ့လမ်းသာချတဲ့သမရရဲ့အေဂေဟာဘလဲဟောက်စ်မှာပြောမကုန်တော့အောင်များတဲ့သမိုင်းကြောင်းတွေရှိခဲ့ပါတယ
် Every room in Blair House has a special
Blair House မှာရှိတဲ့အခန်းတိုင်းမှာစိတ်ဝင်စားစရာအကြောင်းအရာတွေရှိပါတယ်လူအများစိတ်ဝင်စားကြတဲ့အခန်းကတော့သမရလင်ကွန်ရဲ့အခန်းမှာအရှိတ်အတိကပင်မအခမ်းမှာသမရဟာအများသောအားဖြင့်အချိန်ကုန်ပြီးတော့ဘလဲမိသားစုနဲ့ဆွေးနွေးလေးရှိပါတယ်
။1800ပြည့်နှစ်အစောပိုင်းကာလတွေမှာဘလဲဟောက်စ် AK ဟာအမေရိကန်နိုင်ငံကြီးလောကအတွင်းအရေးပါတဲ့နေရာမှာပါဝင်ခဲ့ပါတယ်။အဲ့ဒီအချိန်ကသမရအန်ဒရူးဂျက်ဆန်ဟာခရိုင်တရားရုံးမှတ်တမ်းအရာရှိဖရန်စစ်ပရက်စတန်ဘလဲကိုဦးဆောင်စေပြီး The Globe သတင်းစာကိုအစိုးရထောက်ခံအားပေးတဲ့သတင်းစာအဖြစ်ပြောင်းလဲစေခဲ့ပါတယ်။အဲ့နောက်နှစ်အနည်းငယ်ကြာမှာတော့ဘလဲနဲ့မိသားစုဟာအဲ့ဒီအိမ်မှာပြောင်းရွှေ့နေထိုင်ပြီးတဲ့နောက်ဘလဲဟောက်စ်ဆိုပြီးတော့နာမည်တွင်သွားတာ
ပါ He was an excellent editor and his
သူဟာအလွန်တော်တဲ့ editor တယောက်ဖြစ်တယ်လို့ရှုထောင့်မျိုးစုံကနေ editor အဘော်တွေလည်းသတင်းစာမှာရေးသားခဲ့တာကြောင့်နိုင်ငံရေးအတိုင်းအဝိုင်းမှာအထူးကြော်ကြားလာပြီးသမရရဲ့အကြံပေးလည်းဖြစ်လာပါတယ်ဒါကြောင့်သူ့အိမ်လည်းထင်ရှားလာပြီးတော့ဘလဲနဲ့တွေ့ဆုံလို့တဲ့နိုင်ငံသမားတွေအတွက်ဆုရဖြစ်လာပါတယ်
1940ခုနှစ်တွင်အရမဘလဲဟောက်စ်ကိုတမရရဲ့နိုင်ငံတော်အေဂီယာအဖြစ်သတ်မှတ်ခဲ့ပါတယ်။အဲဒီအချိန်ကတမရဖရန်ကလင်ဒီရူးစ်ဗဲရဲ့ကတော်နဲ့ဗြိတိန်ဝန်ကြီးချုပ်တို့ညဘက်မှာအမှတ်မထင်တွေ့ဆုံခဲ့ကြပြီးတဲ့နောက်အေဂီယာအဖြစ်သတ်မှတ်ဖို့ဖြစ်လာတာပါ
။ Winston Churchill would come frequently during World War II.
ဒုတိယကမ္ဘာစစ်ကာလက Winston Churchill ဟာအမေရိကကိုရောက်လာတဲ့အခါအိမ်မြူတော်မှာမကြာခဏညအိတ်လေးရှိပါတယ်။တညမှာတော့သူကညတကောင်မှာဆေးပြင်းလိုက်ခဲရင်အဲ့ရဝင်းဝူယုံကြီးနဲ့တမရကိုလိုက်ရှာချိန်မှာတမရကတော့အယ်လီနောနဲ့အပေါ်ထက်စကြံလမ်းမှာရင်ဆိုင်တွေ့ခဲ့တာပါ။ဝန်ကြီးချုပ်မနဲ့ချီအောင်မဆောင်နိုင်ဘူးလားလို့သူကမေးပါတယ်။နောက်တည့်ရက်မနဲ့မှာတော့လမ်းတစ်ဖက်ကရောင်းဖို့ရှိနေတဲ့ Blair House ကိုဝယ်ဖို့သူ့ယောက်ျားကိုတိုက်တွန်းမယ်ဆိုတာသိချပါတယ်။အဲ့ဒီနေရာမှာအဲ့ဒီတွေတီးတန့်ထားရင်ပို့ပြီးတော့အနားယူချိန်လည်းရပါတယ်။
အဲ့ဒီချိန်လေးကစပီးကိုရီးယားစစ်ပွဲမှာအမေရိကန်ပါဝင်ဖို့ကိစ္စရဲ့အပါအဝင်အရေးကြီးတဲ့အကြောင်းအရာများပြားဒီနေရာမှာဆုံးဖြတ်ခဲ့ပူပါတယ်ဘလဲဟောက်စ်မှာအခန်းပေါင်း120ပါဝင်ပြီးအခန်းတိုင်းကိုဘလဲမိသားစုပိုင်ဆိုင်ခဲ့တဲ့ရှေးလက်ရာပစ္စည်းတွေပကြီကားတွေဧည့်သည်တွေပေးတဲ့လက်ဆောင်ပစ္စည်းတွေနဲ့ပြင်ဆင်ထားပါတယ်တခြားနိုင်ငံခေါင်းဆောင်တွေလာရောက်တဲခိုတဲ့အခါမှာတော့အဲ့ဒီကာလအတွင်းသက်ဆိုင်ရာနိုင်ငံအလံကိုလွှင့်တင်ထားပါတယ်
ရွေးချယ်ခံထားရတဲ့သမရအနေနဲ့လည်းသမရတာဝန်မယူခင်အချိန်လေးအတွင်းမှာ Blair House မှာခေတ္တနေထိုင်လာတာသမရ Jimmy Carter လက်ထက်1989ခုနှစ်ကတည်းကဖြစ်ပါရခင်ဗျာ
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့သုတဆောင်လေအမေရိကန်ခွင့်စီစဉ်ပါရှင်အခုဆက်ပြီးတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့နည်းပညာကဏ္ဍနားဆင်အောင်ပါ
ဒီဘက်တော့အမေရိကန်အာကာသစူဇန်ဒေးလိုက်အဖွဲ့ NASA ရဲ့ထူးခြားတဲ့အောင်မြင်မှုတစ်ခုဖြစ်တဲ့အာကာသစူဇန်ရဲ့မှန်ပြောင်း James Webb ကိုစသုံးနိုင်တော့မှာဖြစ်တဲ့အကြောင်းပြောပြပါမယ်။ Hubble အာကာသမှန်ပြောင်းရဲ့အမွေကိုဆက်ခံတဲ့အာကာသစူဇန်ရဲ့မှန်ပြောင်း James Webb ကိုစတင်အသုံးပြုဖို့အတွက် Golden Eye လို့သိပ္ပံပညာရှင်တွေတင်စားခေါ်ဝေါ်တဲ့ရွှေတုတ်ထားတဲ့သူ့ရဲ့ပန်းဖွင့်ပုံမှန်ချက်ကြီးကို January 10ရက်နေ့မှာစဖွင့်ပေးလိုက်ပါပြီ။ဒီမှန်ပြောင်းကြီးကို2021ဒီဇင်ဘာ24ရက်မှာတောင်အမေရိကတိုက်ကံနေအာကာသယာဉ်နဲ့လွှတ်တင်လိုက်တာဖြစ်ပါတယ်။ American Dollar 10 billion အကုန်ကျခံပြီးတိဆောက်ထားတဲ့ James Webb မှန်ပြောင်းဟာနက္ခတ္တဗေဒစူဇန်လေးလာရဲ့အတွက်အာကာသရင်းကိုလွှတ်တင်ခဲ့တဲ့မှန်ပြောင်းတွေထဲမှာအကြီးဆုံးမှန်ပြောင်းအဖြစ်နဲ့ဒီဇိုင်းဆွဲပြီးကြဲကြဲပြန့်ပြန့်လေးလာနှိမ်ဆွမ်းရှိအောင်ရည်ရွယ်တိဆောက်ထားတာလို့James Webb အာကာသစူဇန်ရဲ့မှန်ပြောင်းစီမံကိန်းကအာကာသမှန်ပြောင်းပညာရှင် Klaus Von Tappen ကပြောပါတယ
် So the James Webb Space Telescope is
James Webb အာကာသမှန်ပြောင်းဟာ NASA ရဲ့အခရာကျတဲ့နောက်ထပ်မှန်ပြောင်းကြီးတစ်ခုဖြစ်ပါတယ်ဒီမှန်ပြောင်းစီမံကိန်းအတွက် NASA ကဥရောပနဲ့ကနေဒါအာကာသစူဇန်ရဲ့ဌာနတွေနဲ့လက်တွဲဆောင်ရွက်ခဲ့တာပါဒီမှန်ပြောင်းကြီးကနေသိပ္ပံဆိုင်ရာအကြောင်းအရာတော်တော်များကိုသိအောင်လုပ်ပေးမှဖြစ်ပေမဲ့ပထမဆုံးနဲ့အရေးကြီးဆုံးကတော့စက်ကြဝဠာရဲ့အာကာသဟင်းလင်းမြစ်ထဲမှာရှိတဲ့ကျေစုတွေကိုသိလာနိုင်မှာဖြစ်တဲ့အပြင်နေစက်ကြဝဠာအပြင်မှာရှိတဲ့ Exoplanet လို့ခေါ်တဲ့ဂျူရီရဲ့လေထုတွေအကြောင်းမှပြောပြနိုင်မှာပါ
Exoplanet ဆိုတာကတော့နေစက်ကြဝဠာအပြင်မှာရှိနေတဲ့တခြားနေတွေကိုလှည့်ပတ်နေတဲ့ဂျူတွေကိုခေါ်တာပါဒီမှန်ပြောင်းတဲ့စက်ကြဝဠာရဲ့ပထမဆုံးဖြစ်တည်ခဲ့တဲ့ဂျယ်တွေအာကာသဟင်းလင်းပြင်ထဲမှာရှိနေတဲ့ကျယ်စုတွေစီကနေထွက်လာတဲ့မိတ်တုံမိတ်တုံအလင်းရောင်ကလေးတွေကိုရှာနိုင်တော့မှာဖြစ်တဲ့အပြင်ဂျူတွေဘယ်လိုစပြီးဖြစ်လာတယ်ဆိုတာကိုလည်းသိနိုင်တော့မယ်လို့ပြောပါတယ်
Webb's mission to understand exoplanets
ဘယ်ရေချက်ကတော့ဒီ exoplanets တွေကိုနားလည်နိုင်မှုဖြစ်ပါတယ်ဒါကကျွန်တော်တို့လူသားတွေဖြစ်တည်လာဖို့အခြေခံတစ်ခုဖြစ်မယ်ထင်ပါတယ်အဲ့ဒီအခြေခံမေးခွန်းတွေထဲမှာဆိုရင်ဒီစက်ကြောလာကြီးထဲမှာကျွန်တော်တို့ကြီးပဲရှိနေတာလားကျွန်တော်တို့ဘယ်ကနေစပ်ဖြစ်လာပြီးဘလို့အဆုံးသတ်မလဲဆိုတာမျိုးတွေမေးမိကြမှာပါတကယ်တော့စက်ကြောလာကြီးကတိတ်ကိုကြီးမားပါတယ်ဒီတော့တခြားကဘာတွေဂျိုးတွေမှာတက်ရှိတွေရှိနေမှာပဲလို့တွေးမိကြမှာပါဒါပေမဲ့တကယ်ရှိမရှိတော့မသိကြတဲ့အတွက်ဒါကိုသိနိုင်မှု web ကိုတိစောက်ရတာပ
ါဒီမှန်ပြောင်းမှာတက်ထားတဲ့ golden eye လို့ခေါ်တဲ့မှန်ချက်ကြီးက black hole လို့ခေါ်တဲ့ twin net ကြီးတွေအပြင်တခြားကဘာကဂျိုသားတွေကိုလိုက်ပြီးရှာဖို့ရောတခြားဂျိုတွေရဲ့လေထုတွေထဲမှာရှိတဲ့ရေနဲ့တခြားသက်ရှိတွေရှိမရှိပါရှာဖို့လုပ်ပေးနိုင်မယ်လို့လည်းပြောပါတယ်ဒီမှန်ပြောင်းကမှန်ချက်ကြီးဟာတိတ်ကိုကြီးမားတဲ့အတွက်ဥရောပက alien rocket နဲ့ဆက်အောင်သူ့ကို origami ဆက်ကူခောက်တဲ့ပုံစံမျိုးခောက်ပြီးတည်ရတာဖြစ်ပါတယ်။မှန်ရဲ့ညာဘက်ခြမ်းကခောက်ထားတဲ့ဘဲတောင်ပံကို January 9ရက်နေ့မှာဖြန့်ပေးခဲ့တာဖြစ်ပြီးညာတောင်ပံကိုတော့10ရက်နေ့မှာဖြန့်ပေးလိုက်တာကြောင့်ရွှေမျက်လုံးကြီးလုံးဝပွင့်သွားပြီးဖြစ်ပါတယ်။ဒီမှန်ပြောင်းကမှန်ကြီးကိုအေးအေးတန်ခန့်နိုင်ပြီးပေါ်ပါတဲ့ beryllium နဲ့ပြုလုပ်ထားတာဖြစ်ပြီး17ကံပုံရှိတဲ့အပိုင်း18ပိုင်းပါတဲ့မှန်ကိုရွှေလွှာတုပ်ထားတာဖြစ်ပါတယ်။အတောင်ပံတစ်ဖက်စီမှာတော့အပိုင်းက3ပိုင်းစီပါပါတယ်။
Also because the telescope is so large it doesn't fit
တကူကြီးမားလို့နေတဲ့လွတ်တင်မဲ့ဂျူရုနဲ့မဆက်ပါဘူးဒါကြောင့်သူ့ကိုခောက်ထားရတာပါဒီမှန်များမှာတက်ထားတဲ့ရွှေနဲ့တုတ်ထားတဲ့မှန်ကြီးက20တပီကျဲပါတယ်ဒီတိုင်းဆိုမဆက်တဲ့အတွက်နေရွက်လိုအဖက်နှစ်ခုကိုခောက်ထားရပါတယ်အာကာသရဲ့ရောက်တော့မှသူ့ကိုသုံးနိုင်အောင်ပြန်ပြီးဖွင့်ပေးဖို့လုပ်ရတာပ
ါမှန်ချက်ကြီးနဲ့သိပ္ပံတိုင်းတားရေးကိရိယာတွေကိုမထိခိုက်အောင်အကာအကွယ်ပေးထားတဲ့တင်းနစ်ကစားကွင်းအရွယ်ရှိတဲ့အကာကိုတော့သတင်းတစ်ပတ်စောပြီးဖြန့်ပေးခဲ့တာဖြစ်ပါတယ်ဒီနေအောင်ကားရဲ့ထူးခြားမှုကိုတော့နယူးယောက်ကိုလံဘီယာတက္ကသိုလ်နက္ခတ္တဗေဒဌာနအကြီးအကဲပါမောက်ခဒေးဗစ်ဂျေးဟဲလ်ဖန်ကရှင်းပြပါတယ
် This sun shield is quite remarkable it deploys as I said about the size of a tennis court there's 5 distinct layers
တကယ်ပဲထူးခြားပါတယ်သူ့ကိုဖြန့်ထားရင်အရွယ်ကတင်းနစ်ကစားကွင်းအပြည့်ရှိပါတယ်သူ့မှာမတူကွဲပြားတဲ့အလွှာ5ခုပါပါတယ်နေဘက်ကိုမျက်နှာမူထားတဲ့အောက်ဆုံးအလွှာကအပူချိန်250ဒီဂရီဖာရန်ဟိုက်လောက်အပူဒဏ်ကိုခံနိုင်ပါတယ်။အ အထိတ်ဆုံးလွှာဖြစ်တဲ့မှန်ပြောင်းကိုမျက်နှာမူထားတဲ့အလင်းပြန်မှုသိများတဲ့လွှာမှာတော့အပူချိန်ကအနှုတ်385ဒီဂရီကနေ36ဒီဂရီဖာရန်ဟိုက်လောက်ပဲရှိပါတယ်။ဒါဟာမှန်ပြောင်းကိုရောတိုင်းတာတဲ့ကရိယာတွေနဲ့ပတ်ဝန်းကျင်ကအလုံးကိုအေးအောင်လုပေးထားတာဖြစ်တဲ့အတွက်အာဂါသာဟိုးအဝေးကထူကြတဲ့အရာဆိုသိမထင်ရှားလဲတွေ့နိုင်မှာဖြစ်ပါတယ်။
1962တွင်အတွင်း NASA ကိုဦးဆောင်ခဲ့သူကိုအစွဲပြုပြီးနာမည်ပေးထားတဲ့ James Webb မှန်ပြောင်းဟာသူ့ရင်နှစ်ပေါင်း30ကျော်ကအာကာသနဲ့လွတ်တင်ခဲ့တဲ့ Hubble မှန်ပြောင်းထက်အဆတရာပိုပြီးစွန့်တယ်လို့လည်းပြောပါတယ်။ Hubble ကတော့မျက်စိနဲ့မြင်ရတဲ့ရောင်စင်တွေနဲ့ခရမ်းလွန်ရောင်ကြီးလောက်ကိုသာအဓိကထားကြည့်တိုင်တာဖြစ်ပါတယ်။
James Webb Space Telescope is often called the successor to the Hubble telescope.
James Webb Agatha Manjau Hubble Manjau နေရာမှာဝင်လာမဲ့သူ့အရာရာကိုစက္ကန့်သူလို့ခေါ်နေကြပြီမဲ့ဒါဟာနည်းနည်းတော့လွဲနေတယ်လို့ပြောရမှာပါ။ဘာကြောင့်လဲဆိုတော့ပထမဆုံးကြည့်လေ Hubble Telescope ကအခုထိအလုပ်လုပ်နေတုန်းပါ။နောက်ထပ်9နှစ်ဒါမှမဟုတ်ကံကောင်းရင်10နှစ်လောက်အထိအလုပ်လုပ်နိုင်ဦးမှာပါ။ဒုတိယအချက်ကတော့မှန်ပြောင်းအမျိုးအစားသိကွာပါတယ်။ဟာဘယ်မှန်ပြောင်းကကျွန်တော်မျက်စိနဲ့မြင်နိုင်တဲ့ဒီစက်ကြောလာတွေကအစိပ်ပိုင်းကိုပဲပူပြီးထင်ထင်ရှားရှားမြင်အောင်လုပ်ပေးတာပါ။ဒီ James Webb Telescope ကတော့ရောင်စင်တွေကမျက်စိနဲ့မမြင်နိုင်တဲ့အပိုင်းကိုထင်ထင်ရှားရှားမြင်အောင်လုပ်ပေးသလိုမျိုးစက်ကြောလာကြီးနဲ့ပတ်သက်တဲ့မသိသေးတဲ့အချက်လက်တွေကိုတစုံလုံးမြင်အောင်လုပ်ပေးမဲ့အရာဖြစ်ပါတယ်
။ Webb မှန်ပြောင်းဟာ Big Bang လို့ခေါ်တဲ့စက်ကြောလာကြီးစဖြစ်တည်လာခဲ့ပြီးတဲ့နောက်လွန်ခဲ့တဲ့နှစ်တန်ပေါင်း100လောက်ကနေလွန်ခဲ့တဲ့ 73.9 ဘီလီယံလောက်ကအနေအထားတွေကိုစမ်းစစ်ဖို့အတွက်စ조사มาဖြစ်ပါတယ
် A telescope is really a time machine.
Telescope မှာမျိုးဆိုတော့ light travel time machine အချိန်ပြတ်ဆက်တစ်မျိုးပါ။ဘာကြောင့်လဲဆိုတော့အလင်းကစက်ကြောလာထဲမှာကန့်တတ်ထားတဲ့နှုံနဲ့သွားနေတာပါ။အလင်းအောင်ထုတ်လိုက်တော့မှဩဒီစက်ကြောလာကြီးကဒီမှာရှိနေပါလားဆိုတော့ကျွန်တော်တို့ကမြင်နေတာပါ။သူကအချိန်နဲ့နေရာကိုဖြတ်သွားပြီးတဲ့နောက်မှာကျွန်တော်တို့ကမြင်ရတာပါ။ဥပမာပြောရင်နှမ်းရှင်ကြည့်လို့ရတာတခုကတကယ်လို့လကိုကြည့်ရဆိုပါတော့လကနေကဘာကိုအလင်းသွားတာကတစ်စက္ကန့်လောက်ကြာမယ်ဆိုကျွန်တော်တို့လကိုမြင်ရတဲ့အချိန်ဟာလွန်ခဲ့တဲ့တစ်စက္ကန့်လောက်ကလဖြစ်နေတဲ့သဘောမျိုးပ
ါ NASA ဟာအခုလောက်ရှုပ်ထွေးပြီးအဝေးထင်းစနစ်နဲ့ထိန်းချုပ်ရမယ်စက္ကရာမျိုးစုံအမျိုးအစားပေါင်း344မျိုးပါဝင်တဲ့စီမံကိန်းမျိုးကိုမလုပ်ဆောင်ခဲ့ဘူးပါဘူး Hubble မှန်ပြောင်းကိုတာဝန်ယူကြည့်ချက်တဲ့ Maryland ပြည်နယ် Baltimore ကအာဂတမှန်ပြောင်းသိပ္ပံဌာနကပဲဒီ James Webb မှန်ပြောင်းအတွက်တာဝန်ယူလှုပ်ဆောင်ဖို့ရှိတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာကြိုတင်ဆောင်ရအောင်
ဒေါက်ကင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍနားဆင်ကြရတာဖြစ်ပါတယ်ရှင်။မကြခင်မှာအစီအစဉ်လေးဆုံးသက်တော်မှာမို့တောက်ကြညာရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတလှည့်ပြောပြပေးပါမယ်ရှင
်။ကျွန်တော်ရှာနိုင်ငံများအဖွဲ့အာဆီယံနိုင်ငံသားရဲ့ဝန်ကြီးတွေရဲ့စီဝေးမှာမြန်မာအနာသိန်းစစ်ကောင်စီကိုပါဖိတ်ကြားဖို့အာဆီယံလက်ချောက်ဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကစဉ်းစားနေတယ်ဆိုတဲ့သတင်းတွေပေါ်ဆိုရင်းနဲ့ကြောင်းအမေရိကန်အောက်လွှတ်တော်တွင်ပါတီချင်းနှစ်ရပ်စလုံးကထိတန်းလှုပ်တော်အမတ်တွေရဲ့ဒီကနေ့ထုတ်ပြန်ချက်တစ်ခုမှာတောင်းဆိုထားပါတယ်။အာဆီယံအဖွဲ့အနေနဲ့မြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီဟာယုံကြည်လို့ရတယ်ဆိုတာမျိုးမှုန့်ပြင်မှုလည်းအဲ့ဒီအမှတ်တွေကပြောထားပါတယ်။အာဆီယံစည်းဝေးတွေမှာစစ်ကောင်စီကိုဖိတ်ဖို့အရင်အာဆီယံဥက္ကဋ္ဌဘရူနိုင်းနိုင်ငံကဆုံးဖြတ်ခဲ့တာကိုသူတို့ဆက်ပြီးထောက်ခံတယ်လို့အောက်လွှတ်တော်အမှတ်တွေဖြစ်ကြတဲ့ Michael McCall, Gregory Mix နဲ့ Steve Shaboto ရဲ့မကြာသေးခင်အချိန်ပိုင်းကထုတ်ပြန်ကြမှာဖော်ပြထားပါတယ်။အာဆီယံလက်ချောက်ဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံအနေနဲ့လက်ချောက်တံတွင်မျက်မျက်တတလှုပ်ဆောင်မယ်လို့ယုံကြည်တဲ့အကြောင်းအာဏာသိမ်းစစ်ကောင်စီပြောခွင့်ရကဒီကနေ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့ခီးစဉ်အပေါ်စစ်ကောင်စီကိုဒီတာတွင်မှတိမှတ်ပြတာဖြစ်တယ်လို့မြင်သွားနေတဲ့နဲ့ပတ်သက်ပြီးအာဆီယံဖွဲ့ပေနိုင်ငံတို့ချာမှာဆွေးမှုရှိနေတယ်လို့မလေးရှားနိုင်ငံသားရဲ့ဝန်ကြီးကမနေ့ကပဲပြောခဲ့ပါဗျ။နိုင်ငံတကာတရားရုံး ICJ မှာမြန်မာနိုင်ငံကိုစားပြီးခုခံချေပါခဲ့တဲ့နိုင်ငံတော်အထံမြန်မာပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နေရာမှာအစာထိုးပြောင်းလဲလိုက်ပြီးလို့ဂမ်ဘီယာရှေ့နေချုပ်က Raiders သတင်းဌာနကိုဒီကနေ့ပြောပါဗျ။ဒေါ်ဆန်းစုကြည်ပေါ်စစ်ကောင်စီကထပ်ပြီးတရားစွဲထားတဲ့လေရင်ခံရမှုနဲ့ပတ်သက်တဲ့အာဂရိမှုငါးမှုကိုဒီကနေ့စတင်ကြားနာဖို့လုပ်ခဲ့ပေမဲ့ရွှေ့ဆိုင်းထားပါဗျာခင်ဗျာ။
ဇန်နဝါရီလ14ရက်နေ့တောက်ကြညရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်တိုင်းဖြစ်ပါတယ်။ဆပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ National Carly နဲ့ PJ Elias တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ BOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြပြချင်းည10နာရီကနေ17နာရီထိတက်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောရရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့စိတ်ချမ်းသာကိုကြမ်းပါပြီးလိုတဲ့ဆန္ဒပြကြပါစေရှင်။
This program has come to you from the Voice of America, Washington.